Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ BF ဘောင်းကကင်းဝေးကြပါစေ။2024ခုနှစ်ဧပြီလ25ရက်ကာတာရီးညားရီယူစီစဉ်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ချုပ်လှုပ်ပေးနေပါပြီရှင်။ဒီမစနော်ဂျင်ညာ9နိုင်ကနေ10နိုင်ထိထုတ်လွှင့်ပေးသွားမယ့်စီစဉ်တွေကိုတော့တိုင်းနိုမီတာ32နဲ့58တို့ကနေဖန်ယူနိုင်ပါတယ်။ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တိုင်းနဲ့ချင်းမှာရုပ်သံစီစဉ်ဖြစ်တဲ့နားဆင်ကြည့်ရှုလို့ရပါတယ်ရှင်။ကျွန်မခင်ပြထွေးပါ။ဒီညာစီစဉ်တွေကိုတင်ဆက်ပေးတော့ပါမယ်
။မင်္ဂလာညချမ်းပါရှင်။ကျွန်မကတော့ဆုမြတ်ပါမှာ American နိုင်ငံသားဝင်ကြီး Anthony Blinken ဟာဘယ်ဂျင်းပြည်တော်မှာဒီကနေ့ရောက်ရှိနေပြီးတော့မနေ့ဖြန်ကြရင်တော့တရုတ်ကောင်ဆောင်တွေနဲ့တွေ့ဆုံဖို့ရှိနေပါတယ်။တခါဒီပါလက်စတိုင်းပြည်သူတွေအရေးတောင်းဆိုဆန္ဒပြမှုတွေဟာအမေရိကန်တဝန်းကဒီတပ်သူတွေမှာခြေပြန့်လာနေပြီးတော့တချို့တပ်သူတွေမှာចောင်းသားတွေဖမ်းဆီးခံခဲ့ရပါတယ်။တခါဒီကိုကတ် MNDA ကရာဇဝတ်မှုတွေကျူးလွန်ခဲ့တယ်လို့ဆိုရဲစစ်သား10ယောက်ကိုတေးတန်းချလိုက်တဲ့အပေါ်မှာ EU ကူရပါတမကာကပြင်းပြင်းထန်ထန်ဝေဖန်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာရှင်းညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါဒီလိုနောက်ဆုံးရသတင်းတွေကြားရမယ့်အပြင်ကိုပဲစကိုင်းတိုင်းဒီရွှေဘိုမြို့နယ်ဘက်မှာတော့ချီပါမင်းကုန်းကားလမ်းမပေါ်မှာသွာလာနေတဲ့ခီးသွွား20ကျော်ကိုပြီးခဲ့တဲ့ရက်ပိုင်းတုန်းကဖမ်းဆီးခံရတာရှိတယ်လို့တိုက်နယ်နှစ်တာဝန်ခံကပြောပါတယ်
။တိုင်းတိုင်းကနဲ့ဖမ်းဆီးလူကြီးက24ဦ
းဟုတ်ကဲ့
24ဦးတည်းမှာတအူးကိုပြန်လို့ပြီးတော့23ဦးပဲပြန်ရပါတယ်။23ဦးပြန်ရေးတိုင်းရတာထဲမှာကားလမ်းအဲ့ဒီမှာကားလမ်း2ဦးသက်ခံတယ်လို့တင်ရတယ်
သူဘက်ကနောက်ဆုံးအခြေအနေကိုမကြခင်မှာပြည်စုံတင်ပြပေးဖို့ရှိပါတယ်။နောက်ရှမ်းမြောက်ဘက်မှာတော့ဒီစစ်ကြံမြေမြုပ်မိုင်းကြောင်ထိခိုက်ဒိဆုံမှုတွေရှိနေတယ်ဆိုတဲ့သတင်းနဲ့ချင်းပြည်နယ်ဟာခါမြို့ဘက်မှာဆိုရင်လည်းဒီဖျားကြောင်းတွေမှာလူ9ယောက်ထက်ပိုပြီးတော့မစုဝေးဘူးအာဏာပိုင်တွေကအမိန့်ထုတ်ထားတဲ့အကြောင်းသတင်းပေးပို့ချက်တွေကိုတင်ပြပေးသွားဖို့ရှိပါတယ်။ကြာတာပြင်းညာတိုင်းမှာပုံမှန်တင်ဆက်ပေးနေတဲ့ဥရောပရဲ့မြန်မာရေးတုံသက်ချက်ကျမ်းမာရေးနဲ့တိုင်းရင်းလွာစစ်စင်တွေကိုလည်းတင်ဆက်ပေးပါမယ်။အခုတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့အတူပြောပြပေးပါမယ်ရှင်။
American နိုင်ငံသားရဲ့ဝန်ကြီး Anthony Blinken ဟာဒီကနေ့ညနေပိုင်းမှာဒီ Beijing မြို့တော်ကိုရောက်ရှိသွားပြီးတော့မနေ့ဖြန်ကြရင်တော့ဒီတရုတ်ကောင်ဆောင်တွေနဲ့တွေ့ဆုံဖို့ရှိပါတယ်။ဒီကနေ့အစောပိုင်းတုန်းကဒီဗန်နာရေးအချက်အချာကြားတဲ့ Shanghai မြို့မှာဒေသခံအစိုးရတာဝန်ရှိသူတွေနဲ့သူတွေ့ဆုံခဲ့ပါတယ်။တရုတ်ကွန်မြူနတီပါတီအတွေ့အမှုရှန်ကျန်းနဲ့တွေ့ဆုံချိန်မှာနှစ်နိုင်ငံကြားမှပူးပေါင်းဆောင်ရွက်ရေးဟာအရေးကြီးတဲ့အကြောင်းကိုပြောကြားခဲ့ပါတယ်။
And indeed an obligation for the
American နဲ့တရုတ်ပြည်သူတွေအတွက်ရောကဘာကြီးအတွက်ပါဒီ American နဲ့တရုတ်နိုင်ငံကြားမှာတာဝန်သိသိဆက်ဆံရေးထားရှိဖို့ဝတ္တရားရှိကြောင်းနဲ့ဒီတာဝန်ဝတ္တရားကို American ပြည်ထောင်စုအနေနဲ့သိက်ကိုအလေးထားပါတယ်လို့နိုင်ငံသားရေးဝန်ကြီး Blinken ပြောကြားခဲ့တာပါနှစ်နိုင်ငံကြားမှာဒီဆက်ဆံရေးလမ်းကြောင်းတွေဖွင့်ထားနိုင်ရင်းနဲ့သဘောထားအမြင်မတူတာတွေကိုတိတိဆိုင်ဆိုင်ဖြေရှင်းပြီးတော့ပူးပေါင်းဆောင်ရွက်မှုတွေလုပ်သွားနိုင်စေဖို့ဆိုတဲ့လမ်းကြောင်းကိုလည်း American သမ္မတ Biden ရောတရုတ်သမ္မတရှီပါသွားနေတာဖြစ်တယ်လို့ဒီတရုတ်ကွန်မြူနတီပါတီအတွင်းရေးမှူးရှန်ကျန်းနဲ့တွေ့ဆုံစဉ်မှာပြောကြားခဲ့တာပါတရုတ်နဲ့ American ကြားမှာမျှတတဲ့စီးပွားရေးပိုင်ဆိုင်မှုမျိုးလိုလားသလိုတရုတ်နိုင်ငံတွေကဒီ American စီးပွားရေးလုပ်ငန်းတွေအနေနဲ့တရုတ်လုပ်ငန်းတွေနဲ့မျှတတာပိုင်ဆိုင်နိုင်တဲ့အခြေအနေရရှိဖို့အရေးကြီးတယ်လို့ဝန်ကြီး Blinken ကဒီဆွေးနွေးပွဲအတွင်းမှာပြောခဲ့တယ်ဆိုပြီးတော့နိုင်ငံသားရေးဌာနပြောခွင့်ရ Matthew Miller ကသတင်းတောက်တွေကိုပြောပြပါဗျ။ဒီတွေ့ဆုံဆွေးနွေးပွဲမတိုင်ခင်မနေ့ပိုင်းတုန်းကတော့ရှန်ဟိုင်းမှာဖွင့်ထားတဲ့ New York တက္ကသိုလ်မှာတက်ရောက်နေကြတဲ့ American နဲ့တရုတ်ကျောင်းသားတွေနဲ့လည်းဝန်ကြီး Blinken တွေ့ဆုံခဲ့ပါဗျ။မနေ့ဖြန်ကြရင်တော့သူဟာတရုတ်နိုင်ငံသားရဲ့ဝန်ကြီး Wang Yi နဲ့တွေ့ဆုံဖို့ရှိသလိုဒီတရုတ်သမ္မတရှီဂျင်းပင်နဲ့လည်းနေ့လယ်ပိုင်းမှာတွေ့ဆုံမယ်လို့မျှော်လင့်ရပါတယ်ရှင်။
ကာဇာကမ်းမြောင်ဒေသတောင်ပိုင်းမြို့ရာဖာမှာတော့အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အနည်းဆုံးလူ9ယောက်သေဆုံးပြီးတော့အသက်10နှစ်အောက်ကလေးငယ်2ယောက်လည်းဒီထဲမှာပါဝင်တယ်လို့စစ်ရုံတာဝန်ရှိသူတွေကဒီကနေ့ပြောပါရယ်။ကာဇာဒေသအလဲပိုင်းမှာတော့အစ္စရေးဘက်ကတင့်ကားတွေနဲ့တိုက်ခိုက်တာကြောင့်4ယောက်သေဆုံးပါရယ်။ကာဇာမြောက်ပိုင်းကိုပြောင်းရွှေ့ဖို့ကြိုးစားနေတဲ့အချိန်မှာသေဆုံးကြတာဖြစ်တဲ့အကြောင်းကျန်ရင်းသူမိသားစုက AP သတင်းဌာနကိုပြောပါရယ်။ဟာမက်စစ်သွေးချွာအဖွဲ့ကိုချေမှုန်းဖို့အီဂျစ်နယ်စပ်မှာမြေပြင်စစ်စင်ရေးတိုးပြီးတော့လှုပ်သွားမယ်လို့အစ္စရေးကပြောဆိုထားပြီးရာဖာမြို့ကိုနေ့စဉ်ဒီပါလေကြောင်းတိုက်ခိုက်မှုတွေလုပ်နေတာပါ။ဂါဇာလူကြီးရဲ့တဝက်လောက်ကရာဖာမြို့မှာခိုးအောင်နေကြတာလည်းဖြစ်ပါတယ်။ဂါဇာမှာအစ္စရေးရဲ့တိုက်ခိုက်မှုတွေကြောင့်ပါလက်စတိုင်း 34,000 ကျော်သေဆုံးခဲ့ရပြီဖြစ်တယ်လို့အဲ့ဒီထဲက 3,000 လောက်ဟာကလင်းငယ်တွေနဲ့အမျိုးသမီးတွေဖြစ်တယ်လို့ပါလက်စတိုင်းကျန်းမာရေးတာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင်။
ဂါဇာဒေသကဒီပါလက်စတိုင်းပြည်သူတွေအရေးကိုတောင်းဆိုတဲ့ဆန္ဒပြပွဲတွေအမေရိကန်တဝက်တက္ကသိုလ်ကြီးတွေမှကျယ်ပြန့်လာနေပြီးတော့တချို့တက္ကသိုလ်တွေမှဖမ်းဆီးမှုတွေရှိနေပါတယ်။Southern California တက္ကသိုလ်ရဲ့ဒီ Los Angeles မြို့ကျောင်းဝင်းထဲမှာ ကျူးကျော်မှုနဲ့63ယောက်ကိုဖမ်းဆီးခဲ့တယ်လို့အယ်လီရဲဌာနက AIDS လူမှုကွန်ရက်ပေါ်မှာရေးသားပါတယ်လူစုခွဲဖို့တတိပေးခဲ့ပြီးတဲ့နောက်ညနေပိုင်းရောက်မှဖမ်းဆီးခဲ့တာဖြစ်ပြီးဒီကနေ့ကြာတာပရင်းနှစ်အထိလဲကြောင်းဝင်းထဲမှာရဲတွေရှိနေမယ်လို့ပြောပါတယ်ဆန္ဒပြပွဲတွေကနေဖျက်ဆီးတာတွေထိတိုက်တွေ့မှုတွေဖြစ်လာတယ်လို့ဆိုပြီးကြောင်းအနာပိုင်းတွေကပင်မကြောင်းပရဝံကိုပထူးနေညနေပိုင်းကဆလို့ပိတ်ထားပါတယ်ကြောင်းသားတွေဆရာတွေနဲ့ကြောင်းထဲကကိစ္စရှိသူတွေအနေနဲ့အထောက်အထားပြပြီးဝင်ရောက်နိုင်မှာဖြစ်တယ်လို့အသိပေးထားပါတယ်တခါအော့စတင်မျိုးကတက်ဆက်စ်တက်ကတူမှာလဲပုံထူးနေတော့ကចောင်းသားတွေចောင်းဝင်းနဲ့ឈីတက်မသွားနိုင်အောင်လို့ဒေသန္တရရဲတပ်ဖွဲ့နဲ့ပြည်내ရဲတပ်ဖွဲ့ဝင်တွေကတန်းစီရက်ပြီးတော့တောင်းစတားစီးခဲ့ကြပါတယ်အဲ့ဒီကနေဒီဆန္ဒပြသူတွေနဲ့ရဲတွေထိတိုက်တွေ့ခဲ့ပြီးတချို့ဖမ်းဆီးခံရပါတယ်34ယောက်ဖမ်းဆီးခံရတယ်လို့ Texas ပြည်နယ်အများပြည်သူဘေးကင်းလုံခြုံရေးဆိုင်ရာဌာနက X လူမှုကွန်ရက်ပေါ်မှာရေးသားပါတယ်အခုလိုမျိုး American တဝန်တက္ကသိုလ်တွေမှာဆန္ဒပြမှုတွေကျယ်ပြန့်နေတာမှာထိတ်တန့်တက္ကသိုလ်ကြီးတွေဖြစ်တဲ့ Harvard Brown နဲ့ MIT နည်းပညာတက္ကသိုလ်တွေမှာလည်းဆန္ဒပြသူတွေဟာဒီကျောင်းဝင်းထဲမှာစခန်းချဆန္ဒပြနေကြပါတယ်ဟမတ်ဆက်သွေးကြွားတွေအပေါ်ဒီအစ္စရေးစစ်တပ်ဆစ်ဆင်မှုကြောင့်ဂါဇာဒေသမှာပါလက်စတိုင်းအရပ်သားတွေတိုက်ဆုံမှုများလာတဲ့အပေါ်မကျေနပ်တဲ့အတွက်နယူးယောက်မြို့ကကိုလံဘီယာတပ်ကတော်မှကျောင်းသားတွေပြီးခဲ့တဲ့သတင်းပတ်ဆန္ဒပြပွဲကိုရဲတွေဝင်ရောက်လူစုခွဲတာကနေအခုလိုမျိုးဆန္ဒပြပွဲတွေဟာနိုင်ငံအနှံ့ပိုးပြီးတော့ကျယ်ပြန့်လာခဲ့တာပါပါလက်စတိုင်းလူလားသူတွေရဲ့ဆန္ဒပြပွဲတွေဟာဂျူးစားကျင်မှုလို့ဖြစ်ပြီးတော့သူတို့ကိုချင်းချောက်ရရောက်နေတယ်လို့လည်းဂျူးကျောင်းသားတွေကပြောပြီးတော့ဒီရဲခေါ်ခဲ့တာပါတဲထိုးဆန္ဒပြနေကြတဲ့ကိုလံဘီယာတပ်ကတော်ကျောင်းသားတွေဘက်ကယာယီတဲ့တော်တော်များများဖျားရှားပေးဖို့သဘောတူခဲ့ကြပေမဲ့ဆန္ဒပြပွဲတွေတော့ဆက်ရှိနေမှာဖြစ်တယ်လို့တက္ကသိုလ်အာဏာပိုင်တွေကပြောပါတယ်ရှင်
။ရုရှားဘက်ကပြစ်လိုက်တဲ့ဒုံးကျည်ကြောင့်ချက်ကစီဒေသမှာလူ6ယောက်ထက်မနည်းထိခိုက်ဒဏ်ရာရသွားတယ်လို့ယူကရိန်းနိုင်ငံအလဲပိုင်းတာဝန်ရှိသူတွေကပြောပါတယ်။ပောက်ကွဲမှုကနေဖြစ်လာတဲ့တုန်ခါမှုနဲ့ဒုံးကျည်ရဲ့အပြည့်အစီအပိုင်းစတွေကြောင့်အင်ဂျင်90လောက်ထိခိုက်ပျက်စီးသွားတယ်လို့ချက်စကီဒေသရဲ့အုပ်ချုပ်ရေးမှူးအီဟော်တပူရက်စ်ကပြောပါတယ်။ယူကရိန်းတောင်ပိုင်းကရုရှားတွေထိန်းချုပ်ထားတဲ့ဇပိုရီရှာမြို့မှာတော့ယူကရိန်းကပစ်လိုက်တဲ့ဒရုန်းကြောင့်လူနှစ်ဦးသေဆုံးသွားခဲ့တယ်လို့ရုရှားဘက်ကခန့်အပ်ထားတဲ့ထိတ်တန့်တာဝန်ရှိသူယာဗီဂျင်စီဘယ်လစ်ကီက Telegram ကနေပြောပါတယ်။ဒီတိုက်ခိုက်မှုဟာမြို့ရဲ့ရှေ့တောင်ဘက်ကကြီးရွာတစ်ခုမှာဖြစ်ပွားခဲ့တာဖြစ်ပြီးကားတစ်စင်းလည်းထိမှန်ခဲ့ပါတယ်။ပြည်ထောင်စုရေးဝန်ကြီး Jeremy Hunt ယူကရိန်းနိုင်ငံ Kiev မြို့ကိုရောက်နေတဲ့အချိန်မှာပဲပြည်ထောင်စုကရုရှားအပေါ်မှာအခုနောက်ထပ်တန်ခတ်ပိတ်ဆို့လိုက်တာနဲ့ယူကရိန်းနိုင်ငံအတွက်အမေရိကန်ဒေါ်လာတန်း600ကျော်တန်ဖိုးရှိတဲ့အကူအညီတွေပေးလိုက်တဲ့အပေါ်မှာဗီဒီနိုင်ငံကိုကျေးဇူးတင်တယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကဒီကနေ့ပြောပါရယ်။ယူကရိန်းသမ္မတဟာဒီမနေ့ပုံထူးနေတုန်းကလည်းအမေရိကန်ပြည်ထောင်စုကယူကရိန်းအတွက်အကူအညီတစ်တွေပေးဖို့ကတိပြုလိုက်တဲ့အပေါ်မှာအမေရိကန်ကောင်ဆောင်တွေနဲ့ပြည်သူတွေကိုကျေးဇူးတင်တဲ့အကြောင်းဗီဒီယိုကနေပြောကြားခဲ့ပါသေးတယ်ရှင်။
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505နေလို့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဧပြီလ25ရက်ကြာတာရင်းညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ညပေးနေပါတယ်ရှင်ကိုကန်တိုင်းရင်းသားလက်နက်ကိုင် MNDAA ကရာဇဝဲမှုတွေကျူးလွန်ခဲ့တယ်လို့ဆိုတဲ့စစ်သား10ယောက်ကိုတေးတန်ချမှတ်တဲ့ပုံမှာ EU ဥရောပသမဂ္ဂကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။တုံချမ်းမြို့နယ်တွင်ရင်မှုဒုတက်ရင်မှုပြည်သူစစ်ကြောင်းမှုစတဲ့တာဝန်တွေယူခဲ့သူအပါအဝင်10ယောက်ကိုအာဏာအလွဲသုံးစားလုပ်မှုနဲ့လုပ်မှုတစ်ခါပြန်ပေးဆွဲမှုလူကုန်ကူးမှုလူသတ်ဖို့ရည်ရွယ်ကြံစည်မှုစတာတွေအပါအဝင်ရာဇဝဲမှုတွေကျူးလွန်ခဲ့တယ်လို့ဆိုပြီးတော့ဒီအများပြည်သူရှေ့မှာတရားစီရင်တည်တံ့ချခဲ့တဲ့အကြောင်း MNDAA ကသတင်းထုတ်ပြန်ခဲ့ပါတယ်သူတို့ကျူးလွန်ခဲ့တဲ့အမှုတွေကကြီးလေးတဲ့အတွက်အပြင်းထန်ဆုံးပြစ်ဒဏ်ချဖို့လိုအပ်တယ်လို့လည်းသတင်းထဲမှာဆိုထားပါဗျ။အခုလိုမျိုးတည်တံ့ချခဲ့တာအပြင်အဲ့ဒီထဲက3ယောက်ကိုဧပြီ24ရက်ပုံထုံးနေ့မှာပဲကွဲမြက်ခဲ့ပုံရတဲ့အပေါ်ပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းမြန်မာနိုင်ငံဆရာ EU တန်ယုံကကြေညာချက်ထုတ်ပြန်ပါဗျ။ဘယ်နေရာဘလို့အခြေအနေမျိုးမှာပဲဖြစ်ဖြစ်တေတံပေးမှုကိုခိုင်ခိုင်မာမာဆန့်ကျင်တယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်တေတံချမှတ်တာဟာလူသားမဆန်တဲ့လူကုန်တိုက်ခါကိုအစုံစုံဆုံးလျှစ်လျူရှုရာရောက်တယ်လို့ EU ကပြောပါတယ် Federal Democracy ရရှိရေးကြိုးပမ်းနေတဲ့နေရာမှာနိုင်ငံတကာစံနှုန်းတွေတရားဥပဒေစိုးမိုးမှုတွေအတိုင်းလှုပ်ဖို့လိုအပ်တယ်လို့လည်း EU ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်မြန်မာနိုင်ငံမှာထင်ရှားတဲ့နိုင်ငံရေးသမားတွေဖြစ်ကြတဲ့88မျိုးဆက်ចောင်းသားခေါင်းဆောင်ကိုချင်းမီ NLD လွှတ်တော်ကိုယ်စားလှယ်ဟောင်းကိုဖြိုးစရာတော်အပါအဝင်၄ယောက်ကို2022ခုနှစ်တုန်းကစစ်ကောင်စီကတေးတန်းစီရင်ခဲ့တော့ကလည်း EU ကပြင်းပြင်းထန်ထန်ဝေဖန်ရှုံချခဲ့ပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခလုံခဲ့ကြတဲ့မြန်မာစစ်ကောင်စီတပ်ဖွဲ့ဝင်တွေအပါအဝင်မြန်မာနိုင်ငံသား285ယောက်ကိုဒီကနေ့မနက်ပိုင်းမှာပဲမြန်မာနိုင်ငံကိုပြန်ပို့လိုက်ပါတယ်။အခုပြန်ပို့လိုက်တဲ့သူတွေထဲမှာမြန်မာနယ်ခြားဆောင်ရဲတပ်ဖွဲ့က261ယောက်ပါပြီးကျင်းတဲ့သူတွေကတော့မြန်မာစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့လူဝင်မှုကြီးကြပ်ရေးဌာနကဝန်ထမ်းတွေဖြစ်တယ်လို့ဒါကထရန်ပြူသတင်းကဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့နဲ့အုပ်ချုပ်ရေးအဖွဲ့သတင်းရင်းမြစ်တွေအရကတော့အဲ့ဒီ285ယောက်ကိုခေါက်စပစားမျိုးကဘာခါလီမြစ်ပေါ်ကနေ BIWT စိတ်ကံကိုဘက်စကားရီနဲ့ဒီကနေ့မနက်6:00လောက်ကတည်ဆောင်သွားခဲ့ပြီးအဲ့ဒီကနေမနက်6:00ခွဲမှာဘင်္ဂလားဒေ့ရှ်ရဲတပ်သင်္ဘောနဲ့ဘင်္ဂလားပင်လယ်အော်အတွင်းမှာရပ်နားထားတဲ့မြန်မာရဲတပ်သင်္ဘောစီကိုပို့ဆောင်ပေးခဲ့တာလို့ဘင်္ဂလားဒေ့ရှ်နယ်ခြားဆောင်ရဲတပ်ဖွဲ့ပြည်သူ့ဆက်ဆံရေးအရာရှိရှာရီဖူအစ္စလမ်ကအတည်ပြုပါတယ်။နှစ်နိုင်ငံနယ်ခြားဆောင်တပ်တွေရဲ့ကိုယ်စားလှယ်တွေအသေးစိတ်ဆွေးနွေးပြီးတဲ့နောက်အဲ့ဒီသူတွေကိုမြန်မာနိုင်ငံပတ်ချံကိုလွှဲပြောင်းပေးဖို့စုံဖြတ်ပြီးပြန်လည်လွှဲပြောင်းပေးတာတွေကိုဂယုတဆိုင်လှုပ်ဆောင်ခဲ့တယ်လို့လည်းတာကာထရန်ပြူသတင်းကဖော်ပြပါတယ်ရှင်။
မြန်မာနိုင်ငံမှာတော့ဒီလာမယ့်ရက်ပိုင်းနေ့အတွင်းမှာနေပြည်တော်မန္တလေးတိုင်းစကိုင်းတိုင်းအောက်ပိုင်းမကွေးတိုင်းနဲ့ရှမ်းပြည်နယ်တွေမှာနေ့အပူချိန်တွေတိုးလာနိုင်တယ်လို့တတိပေးထုတ်ပြန်ထားပါတယ်။ဧပြီ28ရက်နေ့တွေမှာနေ့အပူချိန်ပိုပြင်းလာနိုင်လို့ကြိုတင်ခန့်မှန်းထားကြောင်းသတိထားနေထိုင်သွားလာသင့်တယ်လို့ဒီမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားမှုဦးကျော်မိုးဦးက VOA မြန်မာပိုင်းကိုပြောပါရယ်ပြီးခဲ့တဲ့သတင်းပတ်တွေတုန်းကဒီမြန်မာနိုင်ငံအပါအဝင်အာရှနိုင်ငံတွေကိုအပူလှိုင်းဖြတ်တန်းခဲ့စဉ်ကလည်းရဲအတော်ကြာမြန်မာနိုင်ငံတွေကအနှံ့တော်တော်များများအပူဒဏ်ကိုခံစားခဲ့ကြရပါတယ်အခုထိလည်းအရင်ထက်ပိုပြီးတော့ပြူပြင်းတဲ့ဒဏ်ခံစားနေကြရတာမှာထိုင်းနိုင်ငံမှာဆိုရင်တော့အပူဒဏ်ကြောင့်အခုနှစ်အတွင်းမှာတေဆုံးသူ30ထက်မနည်းရှိသွားပြီလို့ထိုင်းအစိုးရကထုတ်ပြန်ပါတယ်ဘန်ကောက်မြို့တော်မှာအပူချိန်52ဒီဂရီဆယ်စီယပ်ဖာရင်ဟိုက်နဲ့ဆိုရင်တော့125ဒီဂရီဖာရင်ဟိုက်ကျော်အထိပူပြင်းနိုင်တယ်လို့ဘန်ကောက်မြို့အာဏာပိုင်တွေကတတိပေးထားပါတယ်ရှင်
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့အတူပြောပြပေးကြတာပါရှင်။အခုကစပြီးတော့သတင်းဆောင်ပါသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါမယ်။အရင်ဆုံးကတော့ဒီစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေရှိနေတဲ့စကိုင်းတိုင်းရွှေဘူဘက်ကအခြေအနေကိုကြည့်အောင်ပါရှင်။စကိုင်းတိုင်းချွေဘုံမြို့နယ်ချီပါချေးရွာကိုစစ်ကောင်စီတပ်တွေဧပြီလ19ရက်နေ့တုန်းကဝင်ရောက်လာတဲ့အချိန်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတိတိုက်ပွဲတွေရှိခဲ့ပြီးတော့စစ်ကောင်စီရဲ့လက်နက်ကြီးပစ်ပတ်ခတ်မှုကြောင့်ဒေသခံတအူးသေဆုံးသလိုချီပါမင်းကုန်းကားလမ်းမပေါ်မှာသွားလာနေတဲ့ခီးသွွား23ဦးလည်းဖမ်းဆီးခံခဲ့ရတယ်လို့တိုင်းနယ်နှစ်တာဝန်ခံကပြောပါတယ်ချီပါရွာကထွက်သွားတဲ့အချိန်မှာနေအိမ်20ကျော်မိရှုသွားတယ်လို့လည်းဒေသခံတွေကပြောပါတယ်ဒီကြောင့်ရန်ကုန်ကလာတဲ့သတင်းပေးပို့ချက်အပြည့်စုံကိုအလိမ်မှပြောပြပါမယ်ရှင်
စကိုင်းတိုင်းရွှေဘုံမြို့အမတ်ဆက်ရှစ်လေးကျွေးရဲတက်ကနေထွက်လာတဲ့စစ်ကောင်စီရဲ့စစ်ကြောင်းကရွှေဘုံမြို့နယ်ချီပါရွာကိုဧပြီလ19ရက်နေ့ကစတင်ဝင်ရောက်ခဲ့တာဖြစ်ပြီးတော့အဲ့ဒီနေ့မှာပဲဒေသကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့ထိတွေ့တိုက်ပွဲအပြင်းထန်ဖြစ်ခဲ့ကြတယ်လို့ဒေသကာကွယ်ရေးတပ်ဖွဲ့တွေနဲ့ပြည်ကြားရေးအဖွဲ့တွေကပြောပါတယ်စကိုရည်နေကစစ်ကောင်စီဘက်ကပြစ်ခတ်လိုက်တဲ့လက်လက်ကြီးကြီးကြားရောက်ပတ်ကွဲမှုကြောင့်ဒေသခံအပွားအိုတူသေဆုံးခဲ့တယ်လို့ရွှေဘိုတိုက်တဲ့တင်ပြည်ကြားရေးတာဝန်ခံကပြောပါတယ်ချီပါမင်းကုံကားလမ်းမပေါ်မှာသွားလာနေတဲ့ဒေသခံပြည်သူတွေကိုလည်းစစ်ကောင်စီဘက်ကဖမ်းဆီးတာတွေနဲ့စက်ကြီးကောက်တာတွေလုပ်ခဲ့တယ်လို့ပြောပါတယ
်စစ်ကြောင်းဝင်လာက19ရက်နေ့ကစဝင်လာပါတယ်19ရက်နေ့ကနေဝင်လာတဲ့လေမနက်ချင်းပိုင်းကိုဓာတ်တယ်ပြစ်လိုက်ပါတယ်အဲ့ဒါတည်းဒီနေ့ဒီမှာလက်လက်ကြီးနဲ့ပြန်ပြီးတော့ပြစ်တာကကျွန်တော်တို့သဘူကုန်းတော်တိုင်းဘက်ကဝိတော်ရကူနေတဲ့ဘွားတော်ကြီးတယောက်လက်လက်ကြီးမှန်ပြီးသေဆုံးပါလေမျိုးတစ်ခုမျိုးရဝေးရဒီကလာတဲ့ဟာတွေကမသိတော့သူ့မျိုးကနေစိတ်ကုန်းလမ်းဘက်ကိုအထွက်ကိုဖမ်းပြီးထိန်းသိမ်းခံရပါထိန်းသိမ်းခံရတဲ့ဖမ်းပြီးလူကြီးက24ဦ
းဟုတ်ကဲ့
24ဦးထဲမှာတဦးကိုပြန်လွတ်ပြီးတော့23ဦးပဲကျန်ရပါလေ23ဦးကျန်ရတဲ့ရတာတွေမှာကာလမအဲ့မှာကာလမနှစ်ဦးသက်ခံတယ်လို့တင်ရတယ်ကြသူကကားနဲ့အလာကိုစားလို့ဖမ်းဆီးပြီးတော့အဲ့နှစ်ယောက်ကိုတတ်တယ်ကြီးကြားတယ်ကြတင်ရလားတင်ကြတော့ကျွန်တော်တို့ကအခုအတော့မတွေ့သေးဘူးကြသူကမူးတွေခုန်ချတယ်လို့ဆိုကြားစက်ပြလိုက်တယ်လို့ကြားတယ်
စစ်ကောင်စီတပ်တွေချီပါရွာကထွက်သွားပြီးနောက်မှာလဲတက်ခံရတဲ့ဆိုတဲ့ကားသမားနှစ်ဦးနဲ့အလောင်းကိုမတွေ့ရပဲတက်ပြီးတော့မူးပြစ်ထဲကိုပြစ်ချခဲ့တယ်လို့သတင်းရတာကြောင့်အလောင်းကိုရှာနေကြတယ်လို့ဆိုပါတယ်။ဧပြီလ20ရက်ကနေ24ရက်အတွင်းချီပါရွာမှာရှိနေတဲ့စစ်ကောင်စီတပ်တွေကိုတော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေကဒရုန်းနဲ့တိုက်ခတ်မှုတွေကြောင့်စစ်ကောင်စီဘက်ကဗိုလ်ကြီးအစ်စ်တဦးနဲ့တပ်သားနှစ်ဦးသေဆုံးခဲ့ပြီးတော့နှစ်ဦးဒဏ်ရာရခဲ့တယ်လို့တိုက်တဲ့နေ့တာဝန်ခံကပြောပါတယ်။
ဘိုးတော်ကောင်ရဲ့ငရားနှကောင်ရဲ့သိရကြနှကောင်ကဒဏ်ရာရတယ်ကမင်းညက်နေရသူတို့ နေနာကြီးတော့ကိုအဲ့နံပါတ်ချလဲရအင်ဂျင်28အပုံမီးတင်ပြီးမှသူတို့ပြန်ခောက်ပါလေပြင်းစစ်ကဘိုးတော်ကသုံးလို့မှသူတို့ပြန်တိုက်ရင်းနဲ့စစ်ကြောင်းကိုနောက်ပြန်ခောက်လာပြန်ခောက်ပြီးတော့မှသူ့ဟာသူတို့ပြန်ပြီးစစ်တုပ်ပြန်ထွက်လာတဲ့သဘောပြန်
24ရက်နေ့ညနေကပြတ်ထွက်သွားတဲ့စစ်ကောင်စီတပ်ကမေကုတ်ဖုံးကြီးကျောင်းမှာတပ်ဆွဲနေပြီးတော့ရွှေဘိုအမတ်ရှက်လေးကျင်ရင်တပ်ကအင်အားလာဖြည့်နေပြီးတော့စစ်ကြောင်းပြန်စီနေတယ်လို့ဒေသခံတွေကပြောပါတယ်။ချီပါမေကုတ်ကလမဘော်ကဖမ်းဆီးသွားတဲ့ဒေသခံတွေကိုတော့တပတ်ကြာတဲ့အထိပြန်လွှတ်မပေးသေးပဲစစ်ကြောင်းပြန်ခေါက်ချိန်တပါးနဲ့ခေါ်သွားပြီးတော့မေကုတ်ဖုံးကြီးကျောင်းမှာပဲဖမ်းဆီးထားတယ်လို့ဒေသခံတွေကပြောပါတယ်။ဧပြီလ18ရက်နေ့ကစလို့စစ်ကောင်စီနဲ့ပြူစောတီပူပေါင်းတပ်ကရွှေဘိုမြို့အနောက်ဘက်ချီပါကျေးရွာကိုဝင်ရောက်တဲ့အတွက်ချီပါအပါဝင်အနီးဝင်းစီကျေးရွာတချို့ထွက်ပြေးနေကြရပြီးတော့စစ်ကြောင်းထွက်သွားချိန်မှာတော့ချီပါကျေးရွာကဒေသခံတွေရွာကိုပြန်ဝင်ကြပေမဲ့မေကုတ်နဲ့အနီးမှာရှိနေတဲ့ကျေးရွာတွေကဒေသခံ1500ဝန်းကျင်ကတော့ဆက်ပြီးတော့စစ်ဆောင်နေကြဆဲဖြစ်ပါတယ်လက်ရှိမှာစစ်ဘေးရှောင်တွေအတွက်စားနပ်ရိတ်ခါလိုအပ်တာတွေရှိနေတယ်လို့လေဒေသခံတွေကပြောပါရယ်စစ်တပ်ရဲ့နေပြည်ရှင်လေးထိုးစစ်နဲ့တိုက်ပွဲတွေအပြင်လေကြောင်းကပါပြစ်ခတ်တိုက်ခတ်မှုတွေကြောင့်သခိုင်းတိုင်းအတွင်းမှာနေ့စဉ်သေဆုံးသူတွေနဲ့အိုးအိမ်ဆုတ်ခွာထွက်ပြေးနေကြရတဲ့စစ်ဘေးရှောင်အရေအတွက်ဟာတနေ့ထက်တနေ့ပိုးပြီးတော့တိုးလာနေပါရယ
်သခိုင်းတိုင်းရွှေဘူဘက်ကနောက်ဆုံးအခြေအနေသတင်းပေးပို့ချက်အလိမ္မာပြောပြခဲ့တာပါရှမ်းပြည်နယ်ဘက်ကိုလည်းတစ်ချက်ကြည့်အောင်ပါရှင်။ရှမ်းပြည်နယ်မြောက်ပိုင်းမှာတော့တိုက်ပွဲတွေရက်ဆိုင်ခဲ့သွားပြီးတဲ့နောက်မှာညီနောင်မဟာမိတ်ထိန်းချုပ်နယ်မြေကဒေသခံပြည်သူတွေဟာမြေမြုပ်ပိုင်းနဲ့စစ်ကြံလက်နက်တွေကြောင့်ထိခိုက်သေဆုံးတာတွေရှိနေပါတယ်။လုံလုံဆယ်မှာလက်နက်ကိုင်အဖွဲ့တွေကမိုင်းရှင်းလေးဆောင်ရွက်တာရှိပေမဲ့လို့ကြဲကြဲပြန့်ပြန့်လှုပ်ဆောင်ဖို့လိုအပ်နေသေးတဲ့အကြောင်းဒေသရင်းအခြေဆိုင်သတင်းမီဒီယာနဲ့လူခွေလှုပ်ရှားသူတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီနောက်ဆုံးအခြေအနေကိုအခြေခံပြတော့ကိုစံကျော်ပြောပြပါမယ်ရှင်။
ဒီနှစ်ဇန်နဝါရီလကတစ်တုံညာနှစ်ခုဆင့်စေရက်ဆိုင်ခဲ့တဲ့နောက်ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲဖြစ်ပွားတာတွေမရှိတော့ပေမဲ့ဒေသခံပြည်သူတွေဟာမြေမြုပ်မိုင်းနဲ့စစ်ကြံလက်နက်တွေကြောင့်မကြာခဏဆိုသလိုထိခိုက်ဒေဆုံးတာတွေရှိနေတာပါရှမ်းမြောက်ဒေသတွင်းကလူအခွင့်အရေးအခြေအနေတွေကိုစောင့်ကြည့်လေ့လာနေတဲ့တန်အမျိုးသမီးအဖွဲ့အစည်းကပြောရွှေခွင့်ရှိသူကတော့တစ်တုံညာနှစ်ခုနောက်ပိုင်းထိခိုက်ဒေဆုံးမှုအခြေအနေကိုအခုလိုပြောပါတယ်တစ်တုံည
ာနှစ်ခုနောက်ပိုင်းဆိုရင်မြင်ပြမှာဒီဇင်ဘာဇန်နဝါရီနောက်ပိုင်းပေါ့နော်ဒီသားတော့ဆိုရင်တော့ဒီဒီက March April ထဲကမှာเนาะမာ March လာထဲမှာဆိုရင်တော့ရှင်းရောက်ရှိရဲအဲ့ဒီရှင်းရောက်ထဲမှာဆိုရင်3ရောက်ပြီးဆုံးနေ9ရောက်ခံရရတာရှိရဲ April လာထဲမှာဆိုရင်လည်းရှင်းရောက်ရှိရပါဘောเนาะရှင်းရောက်ထဲမှာပြီးဆုံးတာက1ရောက်ပေါ့เนาะကျန်လဲ9ရောက်ကတော့တန်ရရတယ်ဒီတစ်လပိုင်းတစ်လပိုင်းဆိုရင်တော့10ရောက်15ဝန်းကျင်လောက်တော့ရှိနေဒီပြီးဆုံးတာတွေရောတန်ရရတဲ့ဟာတွေရောပေါ့เนาะ
ထိခိုက်ဒေဆုံးမှုဟာနမ်ဆန်နမ်တူနဲ့ကုတ်ခိုင်မြို့နယ်မှာအများဆုံးဖြစ်ကြောင်းနဲ့ဒီစီရင်ကရှမ်းမြောက်ဒေသတစ်ခုလုံးကိုမလွှမ်းခြုံပဲသူတို့လက်လန်းမိတလောက်ကောက်ယူရရှိတာဖြစ်ကြောင်းပြောပါရယ်ရှမ်းမြောက်အခြေဆိုင်ရွှေဖီမြေသတင်းဌာနရဲ့အယ်ဒီတာမိုင်းအနိုင်ကလက်ရှိဒေသခံပြည်သူတွေတွေ့ကြုံနေရတဲ့အခက်အခဲကိုအခုလိုပြောပါရယ
်အဓိကမြို့မိုင်းဆိုတာလေစကကတကမိုင်းတွေသူတို့စကန်ပပက်လေဒီမကတဲ့ပဲနဲ့စကန်တက်ဖို့ပေါ့နော်ဒီအနိနာဒီနေနေဓာတ်ချန်ဒီတစ်ဖက်ချန်ဒီဘာချန်ဒီညာချန်ဒီပေါ့နော်သူတို့တော်တော်စကန်နဲ့တော်တော်ဝေးတဲ့နေရာကြီးကိုပပက်လေမှာထောင်ထားတဲ့ခါကျတော့အဲဒီတစ်တုံညာနှစ်ခုနောက်ပိုင်းပြီးတဲ့ခါကျတော့လေဒီခုတွေကအာလုတ်လုတ်တွားလုတ်တဲ့ချိန်မှာမြို့မိုင်းနဲ့နင်းမိတာကကိုမန်လို့ဖြစ်နေတာပေါ့နော်အခုနောက်တစ်ခုပြဿနာကဘာလဲဆိုတော့လက်နဲ့ကျင်းကြံတယ်ပေါ့ဗျာလက်နဲ့ကျင်းကြံဆိုတာလေဒါအတိပညာပေးတဲ့လက်နက်မမီနိုင်တဲ့နေရာကျတော့ဒါတော့တွားရင်လက်နက်ကြီးတွေပါရေးသိလို့သူတို့ကလေးတွေပေါ့ဗျာဒီဆော့မီရီဆော့မီပေါက်ခွဲပြီးတော့ဒါထိခိုက်တိုင်ရရတဲ့ဟာကအခုလောလောဆယ်မှာကြုံတွေ့နေရတဲ့ပြဿနာလို့ပြောလို့ရတယ်ပေါ့နော
်ရွှေဖီမြေသတင်းဌာနကရရှိထားတဲ့စာရင်းအရ2024ခုနှစ်အတွင်းရှမ်းမြောက်ဒေသမှာမြေမြုပ်မိုင်းနဲ့စစ်ကြံလက်နက်ပေါက်ကွဲမှုကြောင့်ထိခိုက်ဒေဆုံးသူ38ယောက်ထက်မနည်းရှိခဲ့ကြောင်းအသေးစိတ်စာရင်းကိုပြုစုဆဲဖြစ်ကြောင်းမိုင်းအနိုင်ကပြောပါတယ်မြေမြုပ်မိုင်းနဲ့စစ်ကြံလက်နက်အနေနဲ့ဟာတန်အန်တက် TNL ထိန်းချုပ်ထားတဲ့နမ်ဆန်မန်တုံနမ်တူကုတ်ခိုင်စတဲ့မြို့တွေအပြင်ကိုကန့်တက် MNDA ထိန်းချုပ်ဟာတိန်နီနဲ့ကချင်တက် KIA ထိန်းချုပ်ဟာနမ်ဖက်ကဒေသတွေမှာလည်းမကြာခဏဖြစ်ပွားနေကြောင်းအချို့ဖြစ်ရက်တွေကမီဒီယာပေါ်မှာသတင်းဖြစ်တက်လာတာမရှိကြောင်းလည်းဆက်ပြောပါရယ်လက်ရှိတိုက်ပွဲတွေရက်ဆိုင်သွားတဲ့နေမြေတွေမှာမိုင်းရှင်းလင်းရေးနဲ့မိုင်းအန္တရာယ်အသိပေးပညာရေးလုပ်ငန်းတွေကိုကြဲကြဲပြက်ပြက်ဆောင်ရွက်ဖို့လိုအပ်နေကြောင်းမိုင်းအနိုင်ကထောက်ပြပါရယ
်ကျွန်တော်ရက်ဖက်ဖက်ကြီးရယ်ညားရယ်ပေါ့ဗျာညားရယ်ဆိုလုံးလုံးလက်လက်သွားလာလို့ရတယ်လုံးလုံးလက်ဟောလုံးလုံးရဆိုဒီနောက်ပိုင်းမှာရက်ဖက်ဖက်ကြီးတွေကစားဒီတော့ရှောင်ပြောဟောဖြစ်နေရတဲ့အခြေအနေမျိုးမှာဒီနောက်ပိုင်းမှာတိတ်မတွေ့ရတော့အဲ့ဒီမိုင်းနဲ့ပတ်သက်တဲ့တိတိညာပေးရတာပေါ့နော်။အဲဒါကတော်တော်လွတ်နေတယ်။ဒီနောက်ပိုင်းဒီပိုင်းနဲ့ခုနောက်ပိုင်းကတော့တိတ်ကိုမရှိတဲ့လောက်ကိုဖြစ်နေတာကွာ။တကယ်တမ်းဆိုတော့ဒီချိန်မှာတကယ်ကိုအဲ့ဒါပို့လို့အဲ့နေတဲ့ ချင်းမျိုးလို့ပြောလို့ရပါတော့
လက်ရှိအချိန်မှာတော့ TNL ကနက်ဆန်နဲ့မန်တုံမျိုးတွေမှာမိုင်းရှင်းလင်းရေးကိုဆောင်ရွက်ခဲ့တာတွေရှိပေမဲ့ဤပညာပိုင်းဆိုင်ရာအခက်အခဲကြောင့်သူတို့ထိန်းချုပ်ထားတဲ့မျိုးတွေအားလုံးကိုတပြိုင်တည်းဆောင်ရွက်နိုင်တဲ့အခြေအနေမရှိသေးပါဘူးအထူးသဖြင့်ကုတ်ခိုင်မျိုးမှာဆိုဒေသခံတွေကသူတို့ဤသူတို့ဟန်နဲ့ရှင်းလင်းတာတွေရှိနေတာပါရှမ်းကချင်နဲ့တန်အန်းပလောင်စတဲ့သတင်းမီဒီယာတွေကတော့မြေမြုပ်မိုင်းနဲ့စစ်ကြံလက်နက်အန္တရာယ်နဲ့ပတ်သက်ပြီးအသိပညာပေးရေးလုပ်ငန်းတွေကိုစင်စက်မပြတ်ဆောင်ရွက်နေကြပါတယ်ကုလသမဂ္ဂအပြည်ပြည်ဆိုင်ရာကလေးသူငယ်များရန်မုံငွေအဖွဲ့ UNICEF ရဲ့2023ခုနှစ်မြေမြုပ်မိုင်းဖြစ်စဉ်စောင့်ကြည့်လေ့လာမှုအစီရင်ခံစာမှာမြေမြုပ်မိုင်းနဲ့စစ်ကြံလက်နက်ပောက်ကွဲမှုကြောင့်အရက်သားသေဆုံးသူ188ဦးနဲ့ထိခိုက်ဒဏ်ရာရသူ864ဦးစုစုပေါင်းထိခိုက်သေဆုံးတာ1052ဦးရှိခဲ့ကြောင်းဖော်ပြထားပါတယ်2022ခုနှစ်ကမှတ်တမ်းတင်ခဲ့တဲ့သေဆုံးသူ52ဦးနဲ့ထိခိုက်ဒဏ်ရာရသူ319ဦးစုစုပေါင်း390သာရှိတာကြောင်းရာခိုင်နှုန်းအဖြစ်290ရာခိုင်နှုန်းမြင့်တက်လာတယ်လို့လည်းဆိုထားပါတယ်2024ခုနှစ်မှာတော့မြန်မာပြည်နေရအနှံ့မှာအရင်နှစ်တွေကတည်းကလက်နက်ကင်ပဋိပက္ခဟာပုံမှုပြင်းထန်လာနေတာကြောင့်မြေမြုပ်မိုင်းနဲ့စစ်ကြံလက်နက်အန္တရာယ်ဟာလည်းပုံမှုမြင့်တက်လာွယ်ရှိနေပါတယ်မြန်မာနိုင်ငံမှာစစ်တပ်ရောလက်နက်ကင်အဖွဲ့တွေကပါမြေမြုပ်မိုင်းအသုံးပြုတာရှိနေပြီးဒီလိုအသုံးပြုတာဟာစစ်ရာဇဝတ်မှုမြောက်ကြောင်းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့ Amnesty International အဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ
ရှမ်းမြောက်ဒေသမှာစစ်ကြံမြေမြုပ်မိုင်းတွေကြောင့်ထိခိုက်သေဆုံးတာတွေရှိနေတဲ့အကြောင်းကုဆန်ကျော်ပြောပြခဲ့တာပါရှင်။တဆက်တည်းပဲရှမ်းပြည်တောင်ပိုင်းကစစ်ပေးချောင်တွေရဲ့အခြေအနေကိုလည်းကြည့်ရအောင်ပါ။ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်မှာနေရပြန်ကျင်ကြတဲ့သူတွေစီးရင်ပေးသွင်းနိုင်ပြီးတော့အိမ်ပြန်လို့ရပြီလို့ရက်ကွက်အုပ်ချုပ်ရေးမှုတွေကအကြောင်းကြားတာရှိပေမဲ့လို့ပြန်ရောက်ပြီးတော့မှနေအိမ်မီးလောင်ပြီးနေစရာမရှိတော့တဲ့အဖြစ်နဲ့ကြုံရတဲ့သူတွေလည်းရှိပါတယ်။တဖက်မှာလည်းဒီမြို့ရင်းမှာပြန်နေထိုင်မှုအတွက်မှာရေနဲ့စားတောက်ရေးအခက်အခဲအခြေခံလိုအပ်ချက်တွေပြင်ဆင်ပေးထားတာမရှိလို့ရေရှိအတွက်အဆင်မပြေဘူးလို့ပြောဆိုကြပါရယ်ဒီအကြောင်းကိုတော့မိုက်တက်စင်ပြောပြပါမယ်ရှင
်စီဆိုင်မြို့နယ်မှာဆေးရည်ချီနေကြောင်းဇန်နဝါရီလ23ရက်နေ့ကလေးကဒေသခံတွေကဘေးလွယာကိုထွက်ပြေးတင်းရှောင်နေကြတာပါအချိန်ကာလ3လကြာလာချိန်မှာတော့ဒေသဦးစီးမှာရက်ခွဲအုပ်ချုပ်ရေးမှုတွေကိုအစည်းအဝေးခေါ်ပြီးတော့နေရပြောင်းချင်တဲ့သူနေရပြန်နိုင်ပြီဆိုပြီးစစ်ကောင်စီကဧပြီလ23ရက်နေ့တုန်းကပြောဆိုခဲ့ပါတယ်။ပြန်ကျင်သူတွေအနေနဲ့နာမည်စီရင်ပေးသွင်းရမှာဖြစ်ပြီးဧပြီလ24ရက်နေ့ဗုဒ္ဓနေ့ကစပြီးတော့နေရပြန်ဖို့ဒေသခံတော်တော်များများရှိလာတယ်ဆိုပြီးပြောဆိုထားတာပါ။အ
ဲဒီနေ့ပြန်နေလို့စကူတာကမြေချတရားကပြန်တော့အခုအိမ်ကြီးအောင်လာရင်ရှိတော့လို့ဖုန်းဆက်လာတော့အဲ့နဲ့မပြန်နဲ့တော့ကွာ။ပြောရင်တော့စီဆိုင်ရဲ့ဒီလိုတော့တုံးမလာပါမီးလောင်တော့ရေစတော့အဲ့ဒီလူတွေကပြန်လဲဘာမှမချူတော့ဘူးသူတို့ကနေကြမှာမရှိဘူးသူကသူကိုလေးအပါဝင်ပေါ့ကွာပြန်လဲနေကြမှာမရှိတော့ဆိုတော့တန်လိုက်တော့ပြန်နေလူတွေတချို့ရှိတယ်ပေါ့နော်အဲ့ဒီပြန်နေလူတွေကသူတို့ကနေကြနေအိမ်တော့ရှိတယ်ပေါ့နေရှိတော့ကသူတို့ပြန်ရတယ်ပေါ့
နေအိမ်မီးတဲ့ပါသွားလို့ပြန်စရာအိမ်မရှိသူတွေများပါတယ်ပြန်ဖို့အိမ်ရှိသူတွေအတွက်လည်းနေစီနေထိုင်ဖို့အတွက်အခြေခံလိုအပ်ချက်တွေရှိနေပြီးတော့ရေရှည်နေနိုင်ဖို့အခက်အခဲရှိတယ်ဆိုပြီးစစ်ဆောင်နေတဲ့စီဆိုင်မျိုးကတယောက်ကပြောပါလေ
ပြန်တဲ့လူတွေကတော့အစလုံးမအဆင်ပြေကြတော့ကြီးအဲ့ရက်စမီမရှိတဲ့တည်းသူတို့အခြေအခက်အခဲဖြစ်နေဘာလို့လဲဆိုတော့သူစီဆိုင်မှာကတခါနေလို့တည်တာလေရေတူးရေစနစ်ကဒီရက်စမီမော်တာနဲ့ရေတမီနာမျိုးချက်နဲ့စနစ်လေဆိုတော့အဲမီးမရှိတဲ့ရေလည်းမရှိနောက်ပြီးတော့ဆက်နက်ရိက္ခာတဲ့ဝယ်စရာချမ်းစရာနေရာမရှိဝယ်ရင်ဆက်နမယ်လို့ဝေးတဲ့ဆက်ခေါင်းရောင်ကိုတော့ဝယ်ရတယ်တခုခုဖြစ်တယ်ဆိုရင်လည်းခြေရကုသဖို့ကျန်းမာရေးဆောင်ဆောင်ပါမရှိတခုခုဖြစ်လို့လက်ရှိရင်မိဇရာတွေအကြောင်းကြဖို့ဟိုဆက်တယ်ဗျာဖုန်းလိုင်းရမလို့ဖုန်းလိုင်းမရှိဒီအချက်တွေနဲ့ဒီလူတွေကအသက်ရှင်ရပြီနော်ဘယ်လိုမျို
းဒေသခံတွေနေရပြန်နိုင်ဖို့အကြောင်းကြားလာပေမဲ့လက်တွေမှာတော့ပျက်စီးထားတာတွေကိုပြင်ဆင်ထားတာမရှိဘူးလို့လည်းပြောတာပါအခုပြန်နေသူတွေကလည်းရေရှည်နေလို့မရတလို့အနည်းဝင်းကျင်မှာဒီနေ့ဒီတိုက်ပွဲတွေဖြစ်နေတာကြောင့်လုံခြုံရေးအခြေအနေစိုးရိမ်ရတယ်ဆိုပြီးဒေသခံတယောက်ကပြောပါလေ
ဒီနေ့အထိရောဒီမျိုးရဲ့အမိနာပေါင်းဝင်နေတယ်မဟုတ်လားသူတို့တိုက်ပွဲတွေဖြစ်နေတယ်ဒီနေ့တောင်ဖြစ်နေခုနမှန်ရှင်းမှန်ပေါင်းဝင်နေနာတဲ့ရဖြစ်နေတယ်ဒါကြောင့်မလို့လုံခြုံမှုရှိလွတ်လွတ်လပ်လပ်သွားလာလို့မရဘူးပေါ့
စီဆိုင်မြို့နယ်မှာစစ်ကောင်စီနဲ့ဗဟုအမျိုးသားလွတ်မြောက်ရေးတပ် PNLA အပါအဝင်ပူးပေါင်းတပ်တွေကြားကတိုက်ပွဲတွေကြောင့်ဒေသခံတွေကဂျင်ညွေလာကလေးကအမျိုးကိုစွန့်ခွာပြီးတော့ထွက်ပြေးခဲ့ကြပါတယ်စစ်ဆောင်သူအများစုကတောင်ကြီးနဲ့အနီးတစ်ဝိုက်မှာနေထိုင်ကြတာဖြစ်ပြီးတချို့ကလည်းတောထဲမှာဖြစ်သလိုနေထိုင်နေကြတာပါမျိုးရဲကိုပြန်ဝင်ပြီးတော့နေအိမ်ကပစ္စည်းပြန်ယူတဲ့ဒေသခံလူငယ်တချို့ပြတ်ဆုံးတာတွေလည်းရှိခဲ့ပါလေ
မအီတန်စင်ပြောပြပေးကြတာပါရှင်။ရှမ်းပြည်နယ်ဘက်ကအခြေအနေတွေကိုတင်ပြခဲ့ပြီးတော့အခုတခါချင်းပြည်ဘက်ကသတင်းတပုတ်ကိုလည်းပြောပြပေးပါဦးမယ်။ချင်းပြည်နယ်ဟာခါမြို့မြို့တရက်ကွက်ကလူနေဆိုင်ငန်းတွေကိုပိတ်ခိုင်းပြီးတော့ဖျားကျောင်းတွေမှာလည်းလူငေါက်ထက်ပို့ပြီးတော့မဆုဝေးဖို့အတွက်စစ်ကောင်စီကထုတ်ပြန်ထားတာကိုပြန်လည်ခွင့်ပြုပေးဖို့ဆွေးနွေးပေမဲ့လို့လည်းအဆင်မပြေခဲ့ဘူးလို့ဒေသခံတွေကပြောပါတယ်။ရီကော်ဒါမျိုးကမြန်မာအိန္ဒိယနယ်စပ်ဂိတ်ကိုအိန္ဒိယဘက်ကပိတ်ဖို့ပြင်ဆင်နေတဲ့အတွက်ဒီအိန္ဒိယကကုန်ပစ္စည်းတွေကိုမှီခိုအားထားနေရတဲ့ဒေသခံတွေအတွက်လည်းအခက်အခဲကြုံနေရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုခင်မောင်စိုးမင်းကပြောပြပါမယ်ရှင်
။ဒီလ AB 12ရက်နေ့ကဟာခါမျိုးတိရက်ွက်မှာစစ်ကောင်စီဝင်ကြီးတွေလိုက်ပါလာတဲ့ရင်တန်းကိုကာကွယ်ရေးတပ်ဖွဲ့ဝင်တွေကမိုင်းဆွဲတိုက်ခိုက်ခဲ့တဲ့အတွက်စစ်ကောင်စီဘက်ကမျိုးတိရက်ွက်ကဈေးဆိုင်တွေကိုပိတ်ခိုင်းပြီးရက်ွက်မှာရှိတဲ့ဖျားเจ้าတွေမှာလဲလူ9ဦးထက်ပိုပြီးမစုဖို့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကဒီလ AB 22ရက်နေ့ကဒေသန္တရအမိန့်ထုတ်ပြန်ခဲ့ပါတယ်ဒီလိုထုတ်ပြန်တဲ့အမိန့်ကိုဖြေလျှော့ပေးဖို့ဒီလ AB 24ရက်နေ့မှာတော့ဆရာတော်တွေမျိုးမိမျိုးပါတွေဟာဟာခါအစိုးရအဖွဲ့နဲ့တွားရောက်ညှိနှိုင်းခဲ့ပြီးမဲ့အစင်မပြေခဲ့တဲ့အကြောင်းဟာခါဒေသခံတဦးကအခုလိုပြောပြပါတယ်
အဲ့တော့ဒီနေ့ကတော့တူတူပြပူကတော့လည်းဟောတောက်ချင်းနဲ့ဟောဒီကားလေးသူတို့လိုမရဘူးဒီအရာကဒီနမကတိုင်းကိုရှိဒီဒီအမတိုင်းကိုရဲ့ဟောဒီနေ့တဘောထားအရင်မှတည်းကအခုပြန်ပြတော့ကျန်လို့ရှင်တော့ကျန်ကြောင့်ကြောင့်လည်းတို့ကျဟောဥမာမြန်ခံဒီကဒီလိုပြင်ထားပြီးမျှော်လင့်တော့လေကျုပ်ဆိုင်လေးခွင့်ပြုတော့တန်ရှာဘူးလို့သူထားတာဖြစ်တယ်ကျေဒီမှာဆိုင်ကိုကြိုက်ပြခိုင်းလို့ရှင်တော့သူကိုယ်ဆောင်နေရတဲ့တချင်နိုင်တယ်နောက်ပြီးတော့ဖျားချောင်းဆုံးနေကျွန်တော်ဟိုဒီနေ့ဒီတိုင်းကိုပြည်နေတယ်ဖျားချောင်းဆိုတော့ဒီဒင်းသားတွေဝါကင်းရနေတော့သူလည်းဝတ်ပြုနေရမရှိဘူးလို့နဲ့ဟိုအကင်းနေနေရလို့ရှင်သူတို့တော့ဒီတော့လည်းဒီမှာတော့ဝတ်ပြုလို့မရဘူးလေကျန်စဉ်းစားကြည့်တော့ဒီပြည်ပြည်လေးပေါ်ပါဒီနားလေပြန်ပြီးတော့သူသူ့ကြောင့်လည်းကိုယ်တုံးပြန်တုံးတက်ပြီးကျနာပ
ါဒီအမိဟာဝင်းကြီးတွေလိုက်ပါလာတဲ့ရင်နှန်းတိုက်ခိုက်ခံရပြီး၁၀ရက်အကြာမှာထုတ်ပြန်ခဲ့တာဖြစ်ပြီးတိုက်ခိုက်မှုအတွင်ဝင်းကြီး၃ဦးအပါအဝင်၆ဦးအထိထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဟာခါ CDF ကထုတ်ပြန်ထားပါတယ်ဝင်းကြီးတွေလိုက်ပါလာတဲ့ရင်နှန်းဟာဟာခါထန်တလန်လမ်းခွဲအနီးမှာတိုက်ခိုက်ခံခဲ့ရတာဖြစ်ပြီးတိုက်ခိုက်ခံရတဲ့နေရာဟာမျိုးတိရက်ွက်အပိုင်ထဲမှာရှိတာဖြစ်လို့အခုလိုအမိတ်ထုတ်ပြန်တာလို့ဒေသခံတွေကပြောပါတယ်။ကာဝေးတပ်ဖွဲ့တွေသိမ်းပိုက်ထားပြီးပြည်သူအုပ်ချုပ်ရေးဖော်ဆောင်နေတဲ့မြန်မာအိန္ဒိယနယ်စပ်ရီခုတာမျိုးကရစ်ဇုခုတာဂိတ်ကိုလာမယ့်မေလ၁ရက်နေ့ကစပြီးအိန္ဒိယဘက်ကပိတ်ဖို့အကြောင်းကြားထားပြီးအခုလိုပိတ်သိမ်းပါကဒေသခံတွေစားဝတ်နေရေးအခက်တွေ့နိုင်တယ်လို့ပြောပါတယ်။အခုလိုရီဇိုကတာဂိတ်ပိတ်မဲ့အခြေအနေကိုဒေသခံတဦးကလည်းအခုလိုပြောပြပါတယ်
။ဟုတ်အဲ့လိုပြေးလိုက်မယ်ဆိုရင်တော့ဒေသခံတွေကတော့ဒေသခံပြည်သူတွေပေါ့တော်တော်ဒုက္ခရောက်ရမှာဗျ။ဘာဖြစ်လို့လဲဆိုတော့ဂုံတဲဂုံပိုးပစ္စည်းတွေကိုအတေကထားပြီးတော့ကိုလီထန်းတာတို့အဲ့ဒါတွေကိုလုတ်ပြီးသူတို့အသက်မွေးကြတာဆိုတော့ကျွန်တော်ရောရဲ့အဲ့လိုနေစကူခွန်ပေးလိုက်မယ်ဆိုရင်တော့ကျွန်တော်တို့ပတ်ဆိုင်ရဖို့ဟာလဲတော်တော်ခက်တော့ပါဗျပြီးတော့ကျွန်တော်တို့အထူးသဖြင့်တော့နေစတရှောင်းမှာနေထိုင်တဲ့သူတွေကနေစင်စားတော့ရေးပေါ့အဲ့လိုသုံးပစ္စည်းတွေအတွက်အိန္ဒိယပစ္စည်းတွေကိုတုံးတာများတယ်အဲ့လိုပေးလိုက်မယ်ဆိုရင်တော့ဘယ်လိုဖြစ်လာမလဲဖြစ်လာမလဲဆိုတော့မပြောတတ်တော့ဘူးဗျနည်းနည်းတော့စိတ်ပူနေတယ်ဗ
ျရီဇိုကိုတာတရာကိုအိန္ဒိယပြည်သူ့လွှတ်တော်ရွေးကောက်ပွဲပြုလုပ်တဲ့ဒီလ AB 19ရက်နဲ့20ရက်တို့မှာပိတ်ထားခဲ့ပြီး AB 21ရက်မနေ့ပိုင်းမှာခေတ္တပြန်ဖွင့်ပေးခဲ့ပြီးမြန်မာပိုင်းမှာတရားကိုပိတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်လက်ရှိအချိန်မှာကားတွေပေးမဖြတ်တော့ဘဲဆိုင်ကနေလူတွေကိုသာဖြတ်သန်းသွားလာခွင့်ပြုထားတယ်လို့ဒေသခံတွေကပြောပါတယ်ရီခေါ်တာမျိုးကစစ်တပ်တက်ဆွဲထားတဲ့နေရာတွေကိုဒီကရက်နှစ်နိုဝင်ဘာ12ရက်နေ့ကချင်းကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီး23ရက်နေ့မှာအပြည့်အစုံသိမ်းပိုက်ခဲ့ပြီးတဲ့နောက်ကာကွယ်ရေးအဖွဲ့တွေကအုပ်ချုပ်ရေးပေါ်ဆောင်နေတာလည်းဖြစ်ပါတယ်ခင်ဗျာ
ဒါတော့အိန္ဒိယမြန်မာနယ်စပ်ချင်းပြည်နယ်ဘက်ကနောက်ဆုံးအခြေအနေကိုကိုခင်မောင်စိုးမင်းပြောပြပေးခဲ့တာပါ။မကြာခင်မှာတော့ကြာသပတေးညအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်၊ကျန်းမာရေးနဲ့တိုင်းဒင်းလော်အစီအစဉ်တွေကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ပါအောင်ရှင်
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ်။
မင်္ဂလာညချမ်းပါရှင်2024ခုနှစ်ဧပြီလ25ရက်ကြာသပတေးည VOA Radio အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းနေပါတယ်လိုင်းဒိုမီတာ32နဲ့58တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လင်းပေးတော့ပါမယ်ဦးအောင်ခင်ရဲ့မြမအရေးချမ်းမာရေးနဲ့တိုင်းရင်းသားတော်အစီအစဉ်တွေကိုတင်ဆက်ပေးမယ်အထက်ကမှအရင်ဆုံးဒီဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုကြည့်ရအောင်ပါရှင်ချင်းတော်လည်ရေးအဖွဲ့တွေဟာဒီစစ်ကောင်စီကိုတိုက်ခိုက်တဲ့နေရာမှာအောင်မြင်နေပေမဲ့လို့နိုင်ငံရေးအရာတိဆောက်တဲ့နေရာမှာတော့အခက်အခဲတွေရှိနေပါတယ်။ချင်းဒေသကထွက်ပြေးလာသူတွေလည်းများပြားလာနေတဲ့အကြောင်းဦးအောင်ခင်ကသုံးသပ်ရေးသားထားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ဆက်ထားပါရစေ
။ဒူမီတန်ငန်းနဲ့စခဲ့တဲ့ချင်းမျိုးနွယ်ရဲ့ခုခံစစ်ဟာနနေအတွင်းကိမီလက်နဲ့ကင်တော်လိုင်းရေးပစ်လာပါနဲ့စစ်အာဏာသိမ်းမှုကြောင့်ချင်းပြည်နယ်အခြေအနေဟာလုံးဝပြောင်းလဲတော့ပါတယ်အရင်ကချင်းမျိုးသားတပ်ဦး CNF ချင်း National Front ဆိုတဲ့လက်နဲ့ကင်အဖွဲ့တစ်ခုသာရှိပါတယ်အင်အား200လောက်သာရှိပြီးဦးသိန်းစိန်အစိုးရနဲ့အပြည့်ရထားပါတယ်ဒါပေမဲ့စစ်ကောင်စီကိုဘုံရန်သူအဖြစ်ခုခံဆန့်ကျင်တဲ့အခါမှာ CDF ဆိုတဲ့ချင်းကာကွယ်ရေးတပ်တွေနေရာအနှံ့ပြန်းမှာပေါ်ထွက်လာပါတယ်။မြို့တိုင်းမှာလက်နက်ကင်တပ်ဖွဲ့ရှိလာပါတယ်။သုံးနှစ်ကာလမှာချင်းလက်နက်ကင်တပ်တွေဟာချင်းပြည်နယ်80ရာခိုင်နှုန်းကိုထိန်းချုပ်နိုင်တဲ့အခြေအနေရှိလာပါတယ်။ဒါပေမဲ့အဓိကမြို့ကြီးတွေဖြစ်တဲ့ကံပလက်တွန်းဇန်တန်တလာတီးတိမ်ဖလားဟာကာမင်းတက်နဲ့မတူပီမှာတော့စစ်ကောင်စီတပ်အနေအချင်းရှိနေသေးတယ်လို့သိရပါတယ်။တော့တွင်ကျင့်တော်လာရေးအဖွဲ့တွေသဘောထားကိုယ်လာပြီးချင်းပြည်အစိုးရကိုအကောင့်ထဲပေါ်တဲ့အုပ်စုရှိလာတာကြောင့်အုပ်စုနှစ်စုကွဲတော့ပါလေ
ချင်းတော်လာရေးအဖွဲ့ထဲမှာမျိုးနယ်အခြေခံတဲ့အဖွဲ့နဲ့မျိုးနယ်စုကိုအခြေခံတဲ့အဖွဲ့ဆိုပြီးနှစ်မျိုးရှိပြီးကိုနီးကိုဟန်နဲ့တိုက်ပွဲဝင်နေကြပါတယ်အချင်းကြာလာတဲ့အခါမှာတော့စီရေးလိုအပ်ချက်အရပူးတွဲစီရေးကော်မတီကိုချင်းမျိုးသားတပ်ဦးဌာနချုပ်မှာ2021ကဖွဲ့စည်းလိုက်ပါတယ်ပူးတွဲစီရေးကော်မတီဟာအတိုင်းအတာတစ်ခုတည်းအောင်မြင်ခဲ့တယ်လို့မရာ CDF ခိုင်ဇာကလွန်ခဲ့တဲ့ဇန်နဝါရီ16ရက်နေ့ထုတ်ဇလန်မီဒီယာမှာရေးသားထားပါတယ်။နောက်တော့ချင်းကာကွယ်ရေးပူးတွဲကော်မတီနဲ့ဂျာကာလာချင်းအမျိုးသားအတိုင်းအမင်းကောင်စီကိုဖွဲ့စည်းပါတယ်။ဒါပေမဲ့နှစ်နှစ်အတွင်းသဘောထားကွဲလွဲမှုနဲ့နေမီထိန်းချုပ်မှုပြဿနာရှိလာပါတယ်။ CNF ချင်းအမျိုးသားတပ်ဦးဟာပူးတွဲစီရေးကော်မတီနဲ့ဂျာကာလာအတိုင်းအမင်းကန်ကောင်စီကနှုတ်ထွက်လိုက်ပြီးမကြမီမှာချင်းပြည်ကောင်စီနဲ့ချင်းပြည်အစိုးရကိုဖွဲ့စည်းလိုက်ပါတယ်။မကျေနပ်သူတွေကချင်းညီနောင်အဖွဲ့ကိုတီထောင်လိုက်ပါတယ
်။ဇုံမီဖက်ဒရယ်အစည်းအရုံးချင်းမျိုးသားအဖွဲ့ချုပ်နဲ့မင်းတပ်အမျိုးသားကောင်စီတို့ကချင်းညီနောင်အဖွဲ့ကိုတီထောင်ပါတယ်။ချင်းပြည်ကောင်စီဟာချင်းအများစုကိုကိုစားမပြုဘူးလို့ချင်းညီနောင်အဖွဲ့ကဆိုပါတယ်။ယုံနယ်ကိုနယ်မှာချင်းညီနောင်ကိုထောက်ခံသူ55ရာခိုင်နှုန်းရှိပြီးချင်းကောင်စီကို30ရာခိုင်နှုန်းသာထောက်ခံတယ်လို့ချင်းညီနောင်ဖွဲ့ကဆိုပါတယ်ချင်းပြည်ဆိုရနဲ့ချင်းကောင်စီကတစ်ဖက်ချင်းညီနောင်ကတစ်ဖက်အုပ်စုနှစ်စုတွဲဆုံဆွေးနွေးညှိနှိုင်းမယ်လို့ယူဆရပါတယ်ဘုံရန်သူကိုလက်နက်ကင်တိုက်ခိုက်ရမှာအောင်မြင်တော့နိုင်ငံရေးအပြေရှားရမှာအကွဲအကွဲအပြဲပြဲဖြစ်နေတာဟာစစ်ကောင်စီအတွက်သဘောကျစရာဖြစ်နေပါတယ်
ချင်းမျိုးနွယ်စုနဲ့ပြောတဲ့စကားအမျိုးမျိုးကွဲပြားတာဟာလဲပြဿနာဖြစ်စေတဲ့အကြောင်းရင်းတစ်ခုလို့မြင်ကြပါတယ်။2014လူ့ရေးစည်းရုံးမှာချင်းမျိုးနွယ်စု53စုရှိတယ်လို့ဆိုပါတယ်။1931မှာပထမအကြိမ်လူ့ရေးစည်းရုံးကောက်တော့ချင်းမျိုးနွယ်စုက43ခုရှိတယ်လို့ဆိုပါတယ်။အဲ့ဒီမျိုးနွယ်စုတွေမှာအားလုံးနားလည်တဲ့ဘုံစကားမရှိတာဟာလဲအခက်အခဲတစ်ခုဖြစ်လာပါတယ်။2020မှာချင်းဘာသာစကား5မျိုးကိုဟာခါထန်တလန်ဖလန်တီးတိမ်တွန်းဆန်နဲ့ပလက်ဝါမှာတင်ကြဖို့ပညာရေးဝန်ကြီးဌာနကသဘောတူတာမို့ချင်းပြည်နယ်မှာအဓိကဘာသာစကားအနည်းဆုံး5မျိုးရှိတယ်လို့ယူဆနိုင်ပါတယ်။ ပုံရံသူတတ်မှတ်ပြီးမျိုးနွယ်စုတွေစူးစီးဖို့ကိစ္စဟာလည်းအပြောလွယ်သလိုလက်တွေ့လုပ်ဖို့ခက်ခဲနေပုံရပါတယ်။ဥပမာပလဝမြို့နယ်ကခူမီအမျိုးသားပါတီဟာနေပြည်တော်ရွေးကောက်ပွဲကော်မရှင်မှနိုင်ငံရေးပါတီမှတ်ပုံတွင်ရှောက်ထားတာကိုအတည်ပြုလိုက်ကြောင်းစစ်ကောင်စီပြန်ကြားရေးဝန်ကြီးဌာနရဲ့ဇွန်လ23ရက်နေ့ထုတ်သတင်းစင်မှာဖော်ပြထားပါတယ
်။နေထိုင်မှုအခက်အခဲကြောင့်ချင်းပြည်နယ်ကအပြည့်ပိုင်ထွက်ခွာသူဦးရေဟာလည်းတနေ့တခြားများပြားနေပါတယ်ချင်းတေတာမှာလူဦးရေ9သိန်းလောက်ရှိတယ်ဆိုပေမဲ့နိုင်ငံခြားရောက်နေတဲ့ချင်းမျိုးနွယ်က2သိန်းကျော်ရှိပါတယ်အခုလဲစစ်ရှောင်ပြည်သူက3သိန်းကျော်ရှိနေပြီးအိန္ဒိယမှာတင်6000နီးပါးရှိပါတယ်ချင်းတေတာမှာကြာရှိနေတဲ့လူတွေဟာလဲစားဝတ်နေရေးဘေးဒုက္ခနဲ့ကြုံတွေ့နေရပါတယ်ချင်းမျိုးတို့တွေရောက်ရှိနေတဲ့နိုင်ငံပေါင်း40လောက်ရှိပြီးအမေရိကန်ပြည်ထောင်စုမှာတင်ခုနတောင်းလောင်ရှိကြောင်းပြရပါတယ်ပထမကဘာစစ်ကာလမှာချင်းလူငယ်4000လောက်ပြင်းတက်မှာအလုတ်ကျန်းလှုပ်ဖူးကြောင်းကွဲလွန်သူချင်းအမျိုးသားဘူမိဗေဒပညာရှင်ဒေါက်တာဝန်ကွန်းရေးသားပြုစုတဲ့ဇိုးသမိုင်းစာအုပ်မှာဖော်ပြထားပါတယ်နိုင်ငံခြားမှာအလုတ်လုပ်ပြီးငွေရှာတာကိုချင်းမျိုးနွယ်စုကပထမဆုံးစတင်ခဲ့တာဖြစ်ပုံရပါတယ်ဝင်ပြိုးစားနိုင်ငံတွေကိုရောက်သွားသူတွေဟာဇာတိမျိုးကိုပြန်လဲရှိပြီမဲ့တိုးတက်တဲ့နိုင်ငံကိုရောက်သွားသူတွေကတော့ချင်းဒေတာကိုပြန်သွားတာမျိုးမရှိဘူးလို့သိရပါတယ်ခင်ဗျာ
ဦးအောင်ခင်တုံသက်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ဆက်တဲ့မြန်မာပြည်တုံသက်ချက်ဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့ကြာတာပြီးညနဲ့တောက်ကြမနက်ခင်ရေဒီယိုအစီအစဉ်တွေမှာပုံမှန်တင်ဆက်ပေးနေပါတယ်တိုင်းဒေသတော်အစီအစဉ်ကိုမတင်ဆက်ခင်မှာအခုကျမရေးကဏ္ဍကိုထုတ်လင်းပေးပါဦးမယ်။ဒီတစ်ပတ်တော့ဒီနွေရသီရေရှားတဲ့အချိန်မှာဖြစ်တတ်တဲ့မျက်ခမ်းဆက်ယောဂအကြောင်းကိုပြောထားပါရစေ။နွေရသီမှာအပူချိန်မြင့်မားပြီးရေရှားပါတာကြောင့်တခုရေတန့်ရှင်းမှုကိုထိခိုက်ပြီးမျက်ခမ်းဆက်ယောဂဖြစ်ဖို့အန္တရာယ်ရှိတယ်လို့ကျမရေးပညာရှင်တွေကထောက်ပြပြောဆိုကြပါရစေ။မျက်ခမ်းဆက်ယောဂကဘယ်လိုကြောင့်ကူးစက်ခံရတာဖြစ်ပြီးတော့ဘယ်လိုပုံစံနဲ့ကာကွယ်ကုသနိုင်ပါလဲဒီအကြောင်းကိုတော့မြန်မာနိုင်ငံထဲမှာနိုင်ငံတကာဖွံ့ဖြိုးရေးအဖွဲ့တွေနဲ့ကျန်းမာရေးပညာပေးလုပ်ငန်းတွေဒီတွဲပြီးတော့လုပ်နေတဲ့အထွေယောဂကုဆရာဝန်ဒေါက်တာဣကလျာမိုးကိုကိုဝင်းမင်းကမေးမြန်းပြီးတော့ကျန်းမာရေးကဏ္ဍမှာတင်ဆက်ထားပါရရှင်
โอเคดร.อิกเลียมุกเนี่ยตนเราနွေရသည်ပူပူပူရေရှားလာနိုင်ချိန်မှာရိုက်ရိုက်ပူရှက်တာနဲ့နောက်ရေရှားပြီးတန်ရှင်းမှုနယ်လို့တဆင့်ဖြစ်နိုင်တဲ့ဝမ်ယောဂါတိုက်ဖိုက်နဲ့တန်ကောင်ယောဂါနောက်အရေးပြပြဿနာတွေကိုအရင်ဘက်တွေကပြောပြီးမှဒီတစ်ဘက်တော့ဆံမရေအရင်အပူဒဏ်ခံနိုင်ဖို့နေကာမျက်မှန်တက်မျက်စိကိုကာကွယ်ဖို့အကြံပြုပြီးမှနောက်ထပ်ရောဒီမျက်စိအတွက်စိုးရင်စရာရှိသေးလားဆံမရေ
မျက်စိနဲ့ပတ်သက်လို့နောက်တစ်ခုပြဿနာကတော့ခုခေတ်နောက်ပိုင်းမှာတော့တိတ်ပြီးတော့ဖြစ်တာတွေဟိုများများဆဆမတွေ့ရတော့ပဲမဲ့ရခင်ဆိုရင်တော့အများကြီးတွေ့ရတယ်တထူးသဖြင့်တော့အထက်အညာဒေသ6တွေ့တဲ့ဒေသတွေမှာဥပမာဆိုမကွေးတိုင်းလိုဒေသတွေစကိုင်းတိုင်းလိုဒေသတွေမှာဆိုရင်အရန်ဖြစ်ကြတာများတာကတော့ဟိုမျက်ခမ်းဆက်ယောဂါပေါ့အဲ့ဒါကတော့ဒီအဲ့လိုပူပြင်း6တွေ့တဲ့ဒေသတွေမှာထုံးစံအတိုင်းအပူနေပူချင်းကပြင်းတော့ချွေးရအရန်ထွက်မယ်အဲချွေးထွက်များတဲ့အခါမှာတစ်ဖက်မှာ6တွေ့ရအတွက်ကြောင့်ဖုံထူတယ်အဲအဲ့တော့ဒီချွေးထွက်များတဲ့ချွေးထွက်နေတဲ့ဖုံနေရာမှာဖုံကပ်ပြီးတော့မှအာမျက်နှာတွေလက်တွေကညှက်ပတ်နေမယ်နောက်ခါတောစုတောင်သားတွေဖြစ်တဲ့အတွက်ကြောင့်မလို့ဒီအပြင်ထွက်ပြီးတော့မှအလုပ်လုပ်ရတယ်ဒီရာခင်းပေါ့နော်ရာခင်းတွေမှာစက်ခင်းတွေမှာအလုပ်လုပ်ရတယ်ဒီတော့မျက်ညှက်ပတ်နေတဲ့မျက်နှာတွေလက်တွေကိုဆေးဖို့အတွက်ဆိုတော့မှလည်းတစ်ဖက်မှာရေရှားတယ်အဲ့တော့ရေမရတဲ့အတွက်ရေရှားတဲ့အတွက်ကြောင့်ရေကိုမတုံးဆွဲဘူးရင်ကိုမမမဆေးနိုင်ဘူးပေါ့နော်မျက်နှာဆိုမျက်နှာတက်မယ်လက်ဆိုလက်ဆေးမယ်ဆိုတဲ့အတွက်ကိုလှုပ်ဖို့အတွက်ကလည်းရေရှားတယ်အဲ့တော့အဲ့ခါမှာဒီညက်ပတ်တဲ့လက်တွေနဲ့မျက်လုံးကိုရားလို့ပုတ်တက်တဲ့အခါမှာဖြစ်စေပေါ့နော
်ဟုတ်ကဲ့ဆရာမကြီးအဲ့တော့ဒီနေရာမှာအခုလိုမျက်လုံးမပုတ်မိအောင်ဘယ်လိုလိုမျိုးတွေကိုပို့ယူဆိုင်ပေးတယ်လဲဆရာမကြီ
းအထူးသဖြင့်တော့ကလေးတွေကအရင်မျက်လုံးကိုလက်နဲ့ပုတ်တက်တယ်လीဆိုတော့အဲ့ဒီလိုမျိုးတွေဒီညက်ပတ်လက်ကြီးတွေနဲ့မျက်လုံးမျက်စိကိုပုတ်တဲ့အခါမှာမျက်စိမှာရားရံမယ်အဲ့ဒီမှာဘက်တီးရီးယားပိုးဝင်မယ်အခါမှာမျက်ခမ်းဆက်ယောဂမျိုးတွေဖြစ်တဲ့အထိမလိုလားဖြစ်နေပြင်မယ်မျက်ခမ်းဆက်ယောဂဆိုတာလဲသတိထားတင်ပါတယ်ဘာကြောင့်လဲဆိုတော့သူကပေါ့ဆာလို့ရှိရင်ဒီမျက်စိကွယ်တဲ့အထိဖြစ်နိုင်တဲ့ဟိုဆုံးရှုံးနိုင်တဲ့ပေါ့နော်အတန်အန်ဒီရောမဟုတ်ပြင်မယ်လीအဲဒီကျန်းမာရေးအန်ဒီရတခုဖြစ်တဲ့အတွက်ကြောင့်မလို့ဒါကိုလည်းပဲ view ဆိုင်တင်ပါတယ
်ဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီမျက်ခမ်းဆက်ဒီမျက်စိယောဂအတွက် အခုဆိုရင်ဘလူနီယာတွေကိုပိုသတိပြုဖို့အကြံပေးခြင်းလည်းဆင်ပါရဲ့
အာဟုတ်ကဲ့ဒီမြက်ခမ်းဆက်ယောဂါဆိုတာကလေအစစအပြောတဲ့ဒီရေနဲ့ကန့်ရှင်းရေတကွေသန့်ရှင်းမှုတွေနည်းပါတဲ့ဒီသားတွေမှာတော့ပိုဖြစ်တတ်တယ်အဲဆိုတဲ့အတွက်ကြောင့်မလို့ဒီရေနဲ့တန့်ရှင်းရေခုဆိုလို့ရှိရင်နော်စစ်တန်ကြောင့်မလို့ရှောင်ရှောင်နေရတဲ့စပေးရှောင်ပြည်သူတွေမှာလည်းအခုဟိုအညာဒေသမှာမဟုတ်ပါဘူးတခြားသောပြည်နယ်တွေမှာလည်းပဲရခိုင်တို့ပြည်ရင်ကြီးတို့ဒီရှမ်းပြည်တို့ပေါ့နော်ပြည်ရင်ပြည်နယ်တို့မှာလည်းရေတန့်ရှင်းရေရရှိမှုတွေနည်းပါပြီးအာတကွေသန့်ရှင်းပြဿနာတွေရမ်းဖြစ်တယ်လို့ဒေသခံတွေကပြောနေတဲ့သတင်းတွေကြားရတဲ့အတွက်ကြောင့်မလို့ဘာပဲဖြစ်ဖြစ်မြက်ခမ်းဆက်ယောဂါဆိုတာနေရာဒေသတိုင်းကပြည်သူတွေကသိရှိပြီးတော့မှဟိုမဖြစ်ပွားအောင်တန့်ရှင်းမှုဆောင်ရွက်တဲ့
ဟုတ်ကဲ့ဆရာမနောက်ဒီမျက်စိယောဂါမဖြစ်အောင်ပေါ့နော်ကြိုပြီးတော့ကာကွယ်နိုင်ဖို့အနေထားရောဘယ်လိုအကြံပြုရှင်လဲဆရာမရေ
အဲ့တော့သူကကြိုတင်ပြီးတော့မှလည်းကာကွယ်ခြင်းအဖြစ်လဲဒီမျက်ခမ်းဆက်လိုယောဂါမျိုးတွေမဖြစ်ပွားအောင်လွယ်လွယ်လေးနဲ့ကာကွယ်နိုင်ပါတယ်ဥပမာဆိုလို့ရှိရင်အရေးကြီးဆုံးကတော့ဆက်စပ်ပြောသလိုပဲအရေးပြားယောဂါတွေမဖြစ်အောင်တကွေးတန်ရှင်းမှုကိုလိုက်နာမယ်ဒီမျက်ခမ်းဆက်ယောဂါကလည်းဆက်စပ်ကမျက်နာတွေလက်တွေမျက်လုံးတွေညစ်ပတ်တဲ့အခါမှာပိုးဝင်တာအခါမှာဖြစ်တဲ့အတွက်တကွေးတန်ရှင်းမှုကိုလိုက်နာပြီးတော့မှတန်ရှင်းအောင်နေမယ်ပြီးရင်အထူးသဖြင့်တော့မျက်လုံးကိုလက်နဲ့မပုတ်တိုက်ရဘူးလက်နဲ့မတက်နဲ့လက်ပေါ့နော်မတက်နဲ့လက်နဲ့မျက်လုံးအောင်မပွတ်နဲ့မထိနဲ့ဆိုတာမျိုးကလေးတွေဆိုလို့ရှိရင်လည်းပဲအာမျက်လုံးကိုလက်နဲ့ခဏခဏပွတ်တာမျိုးတွေကိုဒီလူကြီးရံနေမှာ cute site ကြည့်ပြီးတော့မှအာဒီသူတို့မျက်လုံးကိုလက်နဲ့မပွတ်တတ်အောင်သတိထားပြီးတော့မှ cute site ပေးမယ်တခါမျက်ခမ်းဆက်ယောဂါဖြစ်ပွားတယ်ဆိုလို့ရှိရင်ဒီနီးစပ်မှုရှိရဲပေါ့နော်သူအချင်းချင်းမှာကူးဆက်တာဖြစ်တယ်မိသားစုထဲမှာဆိုတယောက်ဖြစ်တယောက်နောက်တယောက်ကူးတယ်ဆိုတော့ဒါတွေကလည်းမျက်နှာတုပ်ပွားတွေလိုမျိုးလက်တုပ်ပွားတွေအတူတူလက်ကင်ပွားတွေအတူတူညဝေးသုံးဆွဲရဆိုရင်အဲ့လိုကူးတာဖြစ်တဲ့အတွက်ကြောင့်ဒီမျက်နှာတုပ်ပွားလိုမျိုးတီးကြားထားပြီးတော့မှသုံးဆွဲတဲ့နဲ့အာမှန်မှန်မျက်နှာတစ်ပီးဆိုတဲ့ဟာမျိုးလုပ်တဲ့နဲ့လက်မှန်မှန်ဆေးပေါ့နော်လက်ဆေးတာကတော့ဒါကတော့ယောဂဘုံဆိုရင်ကောက်ွယ်နိုင်ပါတယ်လက်ဆေးတာအရင်အကျိုးရှိရတဲ့ကြောင့်မလို့လက်ကိုတော့ဆင်ကျဲအောင်ဆေးတဲ့အကျင့်လေးကိုလုပ်ကြစေခြင်းနဲ့ဒါဒီဝင်းယောဂါမှရေပြာယောဂါမှမျက်ခမ်းဆက်မှမဟုတ်ပဲကိုဗစ်ယောဂါမျိုးလေးလည်းကောက်ွယ်နိုင်တဲ့အတွက်ကြောင့်မလို့ဒီလက်ကိုလည်းမှန်မှန်ဆေးဒါမျိုးဆောင်ရွက်တဲ့နဲ့
ဟုတ်ကဲ့ဆရာမနောက်ထပ်ရောဒီကာကွယ်ရေးအတွက်ထပ်အကြံပြုဖို့ရှိအောင်မလားဆရာမရေ
နောက်တစ်ခါရင်ကောင်ပေါ့နော်ရင်ကောင်ကနေပြီးတော့မှလည်းမျက်ခမ်းဆက်ရှိတဲ့ဖြစ်တဲ့လူတစ်ယောက်ကနေမှနောက်တစ်ယောက်ကိုဆိုတာလေလူချင်းညာလည်းကူသလိုရင်ကောင်ကတစ်ဆင့်လည်းကူဆက်တာဖြစ်တဲ့အတွက်ကြောင့်ရင်ကောင်ကိုလည်းပဲကင်းစင်အောင်ပေါ့နော်နေထိုင်တဲ့နဲ့ဆိုတော့ဒါမျိုးလေးလိုက်နာခြင်းအပြင်လည်းကာကွယ်ပေးနိုင်တယ်မလို့လားအပ်တဲ့တိုင်းပြည်ရဲ့ဖွံ့ဖြိုးမှုကိုထိခိုက်ပါနိုင်တဲ့ဒီပြည်သူလူထုတွေရဲ့ပေါ့နော်ဒီမျက်စိကွယ်တဲ့ကျန်းမာရေးပြဿနာကြီးကြီးမဖြစ်အောင်အထီကိုလွယ်လွယ်လေးနဲ့ကာကွယ်နိုင်တဲ့အတွက်ကြောင့်မလို့ဂျာတွေလည်းလိုက်နာတင်ပါတယ
်ဟုတ်ကဲ့ဆရာမအဲ့ဒီတော့အခုလိုဒီကာကွယ်တဲ့ဂျာတွေကဖြစ်လာခဲ့ရောဆရာမရေစောစောသိနိုင်မှုဘလို့လက္ခဏာတွေကိုသိထားတယ်လဲဆရာမရေ
တကယ်လို့ညခန်းဆက်ယောဂါလို့တန်တရားပြည့်ဖွဲ့ရာမျိုးတွေ့တယ်ဆိုလို့ရှိရင်လည်းမပေါ်စားဘဲနဲ့ကုသမှုကိုခင်ယူတဲ့နဲ့ဒီတန်တရားပြည့်ဖွဲ့လက္ခဏာတွေဆိုတာကလည်းအထူးဆန်းတော့မဟုတ်ပါဘူးဒီမျက်သားတွေမျက်လုံးပေါ့နော်မျက်လုံးရဲ့မျက်သားတွေရားမယ်အာမျက်ခမ်းတွေရားရံတာရှိမယ်မျက်ခွန်တွေမျက်ခမ်းဆက်တွေမျက်ခမ်းတွေမှာရားရံတာရှိမယ်ပြီးလို့ရှိရင်မျက်ဝတ်တွေထွက်မယ်ဒီပြည်လိုမျိုးတွေထွက်မယ်အဲတခါဒီမျက်ခွန်တွေဆိုလို့ရှိရင်ရောင်ရမ်းမယ်ဖောင်းနေမှာပေါ့နော်အဲ့လိုမျက်သားတွေညီမယ်မျက်စိနာတယ်လို့ပေါ့မျက်သားတွေကလည်းညီမယ်မျက်သားရဲ့ဒီမျက်ဆံအမဲမဟုတ်တဲ့မျက်သားအဖြူတွေဆိုရင်ညီမယ်ဆိုရဲအဲ့လိုမျက်စိနာတဲ့ဥစ္စာမျိုးတွေနဲ့ရားရံတာနေနဲ့ပေါင်းဆက်ပြီးတော့မှဖြစ်လာပြီဆိုလို့ရှိရင်ဒီတက်ဆိုင်ရာဆေကန်ဆရာဝန်ကိုပြသတဲ့နဲ့ဆရာဝန်မရှိရင်လည်းဒီနားလေတဲ့ကျမရေဝန်ထမ်းနေတဲ့တိုင်ပင်ပြသပြီးတော့ကုသမှုခံရတဲ့။ဘာကြောင့်လဲဆိုတော့ဆိုးဆိုးပြောသလိုသူကမကုသဘဲနဲ့ဓာတ်ရက်ပိုဆိုးသွားလို့ရှိရင်မျက်စိကွယ်တဲ့အဆင့်အထိကျောက်သွားနိုင်လို့ပါ
။ဟုတ်ကဲ့။အဲ့တော့အခုလိုဒီဆောစောသိဆောစောကုနိုင်ရင်တော့ရနိုင်မဲ့အကျိုးနဲ့ပတ်သက်လို့ဘယ်လိုရှိနိုင်မလဲဆင်မရေ
။ကုသမယ်ဆိုလို့ရှိရင်လည်းသွားဒါလွယ်လွယ်လေးနဲ့ပေါ့နော်ကုသလို့ပြက်ခင်းနိုင်တဲ့တင့်တော်တဲ့ဆေးဝါးနဲ့မျက်စိကိုဒီမျက်စင်းခတ်တဲ့ဆေးဝါးတွေနဲ့သုံးဆွဲမယ်ဆိုလို့ရှိရင်ဒီပိုတက်ဟိုအပတိစီဝါဆေးပေါ့နော်ဥမာတက်ထရာဆက်ကလင်းလိုမျိုးဝိုင်းမန်မျိုးနဲ့သုံးဆွဲပြီးတော့ဒီမျက်စင်းခတ်ပေးမယ်ဆိုတာမျိုးနောက်ကတကယ်လို့လိုအပ်ရင်လည်းနှုတ်ကနေပြီးတော့မှဒီပတိစီဝါဆေးတော့သုံးပေးမယ်ဆိုလို့ရှိရင်ဒါပြက်ခင်းနိုင်တာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆင်မ
ပ
ူပြင်းတဲ့နေရာတွေမှာရေရှားပါတာကြောင့်မလို့ဒီတန့်ရှင်းမှုထိခိုက်ပြီးတော့မျက်ခမ်းဆက်ယောဂါအဖြစ်များတာဒါကိုဘယ်လိုကာကွယ်ကုသနိုင်မလဲဆိုတာတွေကိုဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာကိုဝင်းမင်းကတင်ဆက်ပေးခဲ့တာပါရှင်ဒီကျန်းမာရေးကဏ္ဍကိုတော့အပတ်စဉ်စတာပရိညနဲ့တောက်ကြမနက်ခင်းရေဒီယိုအစီအစဉ်တွေမှာထုတ်လင်းပေးနေပါတယ် VOA ရဲ့ရေဒီယိုအစီအစဉ်တွေကိုတော့ရုပ်သံအစီအစဉ်ဖြစ်နေလဲဖြည့်ဆွက်တင်ဆက်ပေးနေပါတယ် VOA ရဲ့ဒီ Facebook နဲ့ YouTube စာမျက်နှာတွေမှာထုတ်လင်းပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းမှာဒီရုပ်သံအစီအစဉ်အဖြစ်နဲ့ live ပါနားဆင်ကြည့်ရှုလို့ရပါတယ်ရှင်အခုဆက်ပြီးတော့ကြာတာရင်းညအပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်တိုင်းရင်းသားဒေသတွေကဖြစ်ပျက်နေတဲ့ဒီအခြေအနေနောက်ဆုံးရဒီသတင်းတွေကိုစုစည်းပြီးတော့တင်ပြပေးနေတဲ့ဒီတိုင်းရင်းသတင်းလွှာအစီအစဉ်ကိုတော့နေကြာဒေသသတင်းတော်တွေကစုစည်းတင်ဆက်ပေးထားပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါနေဆက်ဒေသတိုင်းနာသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကျမရဲ့အကြောင်းပြချက်နဲ့ဦးဟန်ရီဗန်တီယူကိုဒုသမရနေရာကနေအနာပေးလိုက်တယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်။ကချင်ပြည်ဖက်ခတ်မြို့နယ်ဆယ်စင်းရွာကစစ်တပ်စခန်းကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကအပိသက်တိုက်ခိုက်သိမ်းပိုက်လိုက်ပါတယ်။သတင်းလွှာတွေထဲမှာတော့ချင်းပြည်နယ်ဟာခါမြို့ကမြို့ပေါ်ရက်ကွက်တစ်ခုမှာဆိုင်တွေပိတ်ထားဖို့နဲ့ဖျားကျောင်းတွေမှာပါလူ9ယောက်ထပ်ပိုးစုဝေးတာမျိုးမလုပ်ကြဖို့စစ်ကောင်စီကဘာကြောင့်အမိန့်ထုတ်ပြန်လိုက်တာလဲဆိုတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။
ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ဦးဟင်နရီဝင်တူးကိုဒုတိယသမရနေရာကနေအနာပေးလိုက်တယ်လို့စစ်ကောင်စီကထုတ်ပြန်ကြေညာလိုက်ပါတယ်။ကျမရေးအရဆိုတဲ့အကြောင်းပြချက်နဲ့အနာယူခွင့်ပြုတ်လိုက်တာလို့ဧပြီလ22ရက်နေ့ကထုတ်ပြန်လိုက်တာဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့ထိပ်ပိုင်းခေါင်းဆောင်တော်တော်များများကိုစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးအရေးယူခဲ့ပေမဲ့ဒုသမရကိုတော့ဖမ်းဆီးတာမရှိခဲ့တဲ့အပြင်တာဝန်ကိုဆက်လက်ထမ်းဆောင်စီခဲ့ပါတယ်2015ခုနှစ်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ချင်းပြည်နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်အဖြစ်အရွေးခံခဲ့ရပြီးနောက် NLD အစိုးရလက်ထက်မှာဒုသမရနှင့်အဖြစ်နဲ့ရွေးချယ်ခံရတဲ့ဦးဟန်နရီဗန်တူးကိုစစ်တပ်နဲ့ပူးပေါင်းလို့ဆိုပြီး NLD ပါတီဝင်အဖြစ်ကနေပြီးခဲ့တဲ့နှစ်ကထုတ်ပယ်ခံခဲ့ရတာဖြစ်ပါတယ်
ကချင်ပြည်နယ်ဖားကမြို့နယ်ဆယ်စင်းရွာကစစ်ကောင်စီတပ်စခန်းကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေကအပိသက်တိုက်ခိုက်သိမ်းပိုက်လိုက်ပါတယ်စစ်ကောင်စီဘက်ကလေကြောင်းပစ်ကူနေတဲ့ကြားကနေဧပြီလ24ရက်နေ့မနေ့မှာ KIA နဲ့ပူးပေါင်းတပ်ဖွဲ့ကသိမ်းပိုက်နိုင်ခဲ့တာဖြစ်ပြီးလက်နက်ခဲယံအမြောက်များကိုလည်းသိမ်းဆည်းနိုင်ခဲ့တယ်လို့မြေပြင်သတင်းအရင်းအမြစ်ကပြောပါတယ်တိုက်ပွဲတွေစစ်ကောင်စီတပ်ဖွဲ့ဝင်တချို့ကစခန်းကိုစွန့်ပြေးထွက်ပြေးသွားတဲ့လူတွေရှိတယ်လို့ထိခိုက်သေးဆုံးသူတွေလည်းများတယ်လို့ဆိုပါတယ်ဒါအပြင်စစ်ရေးအရာအရေးကြီးတဲ့စစ်ကောင်စီရဲ့စေစင်းရဲစခန်းနဲ့တပ်စခန်းတွေကိုလည်းဧပြီလ9ရက်နေ့က KIA နဲ့ပူးပေါင်းတပ်တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီး10ရက်နေ့မှာရဲစခန်းကိုသိမ်းပိုက်နိုင်ခဲ့ပါတယ်။အဲဒီနောက်စေစင်းအခြေဆိုင်တပ်မ33လက်အောက်ခံခမရ116ကိုဧပြီလ24ရက်မှာအပိသက်သိမ်းပိုက်နိုင်ခဲ့တာဖြစ်ပါတယ်။
စကိုင်းတိုင်းတမူးခရိုင်ခံပတ်မြို့နယ်စော်ပွားရေရှင်ရွာကိုစစ်ကောင်စီကတိုက်လေရင်နဲ့ဘုံကျဲတက်ခိုက်မှုကြောင့်အမျိုးသမီး၂ယောက်အပါအဝင်ဒေသခံ၃ယောက်သေဆုံးခဲ့ပါတယ်။ကလေးတမူးကားလမ်းမပေါ်ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတင်ပိုက်ထိန်းချုပ်ထားတဲ့ခံပတ်မြို့နယ်စော်ပွားရေရှင်ရွာကိုဧပြီလ22ရက်နေ့မနက်ပိုင်းလူတွေအိတ်မောကျနေချိန်စစ်တပ်ကတိုက်လေရင်နဲ့ဘုံကျဲခဲ့တာဖြစ်ပါတယ်။စစ်ကောင်စီတပ်ဖွဲ့ဟာခံပတ်မြို့ကအမှတ်၁နဲ့အမှတ်၄ရပ်ကွက်ထဲကိုပေါင်900ဘုံအပါအဝင်တိုက်လေရင်နဲ့အ ਨੇ ဆုံးပုံသုံးကြိမ်ကျဲချခဲ့လို့ပြည်သူလူထုနေအိမ်ခုနှလုံးပျက်စီးခဲ့ပါတယ်။ဇော်ဘွားရေရှင်မှာလည်းဘုံနှစ်ကြိမ်ကျဲချခဲ့ပြီးခရီးရန်ဆရာရဲ့အိမ်အပါအဝင်နေအိမ်၅လုံးထိခိုက်ပျက်စီးသွားခဲ့ပါတယ်။အခုနှစ်ဇန်နဝါရီလ3ပိုင်းကလည်းခံပတ်မြို့နယ်ကနေတဲ့ကနန်ရွာကိုစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကလေး၉ယောက်အပါအဝင်အရက်သား18ယောက်သေဆုံးခဲ့ပါတယ်။
တရနီပြည်လွဲ့ကောမြို့နယ်ကုန်းသာရွာကိုအခုလ20ရက်နေ့မှာစစ်တပ်ကလေယာဉ်နဲ့ဘုံကျဲခဲ့လို့ကလေးငယ်တွေအပါအဝင်ပြည်သူ6ယောက်ပွဲချင်းပြီးတေဆုံးခဲ့ရပါတယ်။တေဆုံးသွားသူတွေရဲ့အသက်6နှစ်အရွယ်နဲ့အသက်2နှစ်အရွယ်ကလေးတွေပါတဲ့အပြင်အသက်80ဝန်းကျင်အမျိုးသားကြီးတစ်ယောက်နဲ့အလုံးပေါင်း6ယောက်ပါတာဖြစ်တယ်လို့နေဆက်သူတယောက်ကပြောပါတယ်။အခုတေဆုံးသွားတဲ့သူတွေဟာမိသားစုဝင်တွေဖြစ်ကြပြီးလေယာဉ်နဲ့ဘုံကျဲမှုတွေပြည်သူ10ဦးလည်းထိခိုက်ဒဏ်ရာရခဲ့ကြပါတယ်။တိုက်ပွဲဖြစ်ပွားတာမျိုးမရှိဘဲလေယာဉ်နဲ့ဘုံကျဲခံခဲ့ရတာဖြစ်ပြီးအိမ်အလုံးရေ20လောက်လည်းပျက်စီးသွားခဲ့ပါတယ်
။ကရင်ပြည်နယ်မြောက်ရီမြို့ထိုင်းမြန်မာချစ်ချည်ရဲ့အမတ်နဲ့သဒ္ဒါနာဖြစ်ပွားခဲ့တဲ့3ရက်တာတိုက်ပွဲထဲစစ်တပ်ကလေကြောင်းတက်ခိုက်မှုအကျဉ်းရေ150ထပ်မံလှုပ်ဆောင်ခဲ့တယ်လို့ KNU ပြောခွင့်ရဗတူကလေးစီးကပြောပါတယ်။ဒီလေကြောင်းတက်ခိုက်မှုတွေကြောင့်ပြည်သူထိခိုက်တေဆုံးမှုတွေရှိလာလို့တိုက်ပွဲရည်ရထားပြီးနောက်နည်းနည်းပြန်ဆုတ်လိုက်တဲ့အနေအထားရှိတယ်လို့ KNU ပြောခွင့်ရသူဗတူစောကလေးစီးကဧပြီလ22ရက်နေ့မှာပြောပါတယ်။တန်ရရသူတရကျော်ဟာမဲဆောက်မြို့ကစေယုံတွင်မှစေကုသမှုခံယူနေရပြီးအားလုံးကိုမခွဲခြားပဲစေကုသခွင့်ပေးနေတယ်လို့ထိုင်းကြမာရေးဝန်ကြီးကသတင်းမီဒီယာတွေမှာပြောဆိုထားပါတယ်။စေကုသမှုခံယူနေသူတွေထဲမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေလည်းပါဝင်တယ်လို့နှိစတဲ့သူတွေကဆိုပါတယ်။လက်ရှိမှာတော်မြောက်ရီမျိုးကိုနေချဆောင်တာ PGF ကနေကရင်အမျိုးသားတပ်မတော် KNA လို့ပြောင်းထားတဲ့ဗိုလ်မှူးကြီးစောချစ်သူဦးဆောင်တဲ့အဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တို့ကပြန်လည်ထိန်းချုပ်ထားပါတယ်
။ရှမ်းပြည်မြောက်ပိုင်းကွက်ခိုင်မြို့နယ်ရဲ့တအောင်းပလောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA နဲ့ဦးကန်တပ်ဖွဲ့ MNDA တို့အကြားချင်းချင်းချင်းချောက်ပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။ဧပြီလ19ရက်နေ့ကကွက်ခိုင်မြို့နယ်တာမူးငယ်မြို့အကြားမော်ဟန်ကြီးရွာအုပ်စုဖက်မှနှစ်ဖက်ထိထွေပစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ MNDA ကအကြောင်းမကြားဘဲတက်သွားတာကြောင့် TNLA ကချင်းချောက်ပစ်ခတ်တဲ့ပုံစံမျိုးနဲ့ပစ်ခတ်တာလို့ဒေသခံတွေပြောပြီးမယ် MNDA တပ်သားတယောက်ကြီးထိမှန်တမ်းရရခဲ့ပြီးတိမ်နေစည်းရုံမှာစေကူတာမှုခံယူနေရတယ်လို့ပြောပါတယ
်အခုတော့သတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါချင်းပြည်နယ်မြို့တော်ဟာခါကမြို့ပေါ်ရက်ွက်တစ်ခုမှာဈေးဆိုင်တွေပိတ်ထားဖို့နဲ့ဖះเจ้าမှလည်းလူ9ယောက်ထပ်ပို့စုဝေးတာမျိုးမလုပ်ကြဘူးစစ်ကောင်စီကအမိန့်ထုတ်ပြန်လိုက်ပါတယ်ဘလို့เจ้าမှလည်းအဲ့ဒီဘက်ကအခြေအနေတွေကိုတော့ကိုရောဘက်ကစူးစီးထားပါတယ်
ဟာခါမျိုးပေါ်မှာစစ်ကောင်စီခန့်ဝင်ကြီးတွေလိုက်ပါလာတဲ့ရင်တန်းဧပြီလ12ရက်နေ့ကတိုက်ခိုက်ခံရပြီး10ရက်အကြာဧပြီလ22ရက်နေ့မှာမြို့နယ်ထူထူအုပ်ချုပ်ရေးမှူးရုံးကနေအခုလိုထုတ်ပြန်လာတာဖြစ်ပါတယ်ဒီလိုကန့်သက်ချက်ဟာဟာခါမျိုးပေါ်တစ်ခုလုံးမဟုတ်ပဲဤထောင်စုကြန့်ခိုင်နေဖွံ့ဖြိုးပါတီရုံးရှိဝန်ထမ်းအရာတိုက်ကိုလုံးကနေလူစီကားတဲ့မြို့သိရက်ွက်နဲ့ဈေးသိရက်ွက်ကဆိုင်ခန်းတချို့လည်းပါတယ်လို့ဟာခါမျိုးပေါ်ကခရီးရန်ဆရာတော်တပါးကပြောပါတယ
်ဆိုင်တွေကပိတ်ခံနေမလာပိတ်ခိုင်းတယ်ခုလည်းလူတွေလည်းမရှိတော့ဘူးနေတော့တိတ်ခုံကြီးရုံးကနေတိတ်ကိုယ်လုံးပေါ့တိတ်ကိုယ်လုံးကနေဒီဖက်ချန်နယ်ပေါ့ဒီမြို့ဖက်ချန်နယ်ကိုယ်လုံးပေါ့အဲ့တော့သူပိတ်ခိုင်းတယ်အမှမြို့တဲ့တခုလည်းမဟုတ်ဘူးဈေးပစ်ထရာအင်းတချို့လည်းပါတယ်ဆက်ပြီးတော့တွေ့ရင်အင်းကိုချိတ်ပိတ်နေဆိုင်ရောအင်းရောချိတ်ပိတ်နေတယ်အဲ့လိုပြောတာ
CDF တပ်ဖွဲ့ဝင်တွေဟာရက်ွက်တဲကအိမ်တွေဆိုင်ခန်းတွေနဲ့ဖျားချောင်းတွေကိုအကာအကွယ်ယူပြီးပြစ်ခတ်တိုက်ခိုက်တာကြောင့်အခုလိုကန့်သတ်လိုက်တာလို့ဆိုပါတယ်ဒီကန့်သတ်ချက်ဟာလာမယ့်ဇွန်လ20ရက်နေ့ထိဖြစ်ပြီးနောက်ထပ်တဆုံတရာမထုတ်ပြန်မချင်းအတီဖြစ်တယ်လို့ဆိုပါတယ်မြို့တိရက်ွက်ဟာဟာခါမြို့ရဲကနေထန်တလန်ဖလန်ဘက်ကိုသွားတဲ့လမ်းဈေးဆိုင်တွေပေါများသလိုလူစီကားတဲ့ရက်ွက်လည်းဖြစ်ပြီးဖျားချောင်း၅ချောင်းထက်မနည်းရှိတာဖြစ်ပါတယ်ဒီထုတ်ပြန်မှုကြောင့်နောက်ဆက်တွဲအခြေအနေတွေပူဆိုးလာမှာကိုစိုးရိမ်နေရတယ်လို့ဆရာတော်ကဆက်ပြောပါ
ကတ္တမောဘဒုံချီအကျူဖေးရောင်းမလဲဆိုတော့ပြောလို့မရဘူးစိတ်ထဲမှာကြတော့စူးရင်တော့ဘာကြောင့်လဲဆိုတော့ဒီမျိုးတို့ရချင်ဟာကိုဖက်ကလည်းနဲ့ကဖိတ်ကြည့်လို့စိတ်ကိုစွတ်လို့ဒီဖြစ်ဖြစ်သွားနိုင်တယ်လို့ထိထက်တဲ့နေနေရပါလေတုတ်ပြန်မှုတွေနော်နိုင်နိုင်ပါလေဆိုတော့ကျွန်တော်တို့ထိထက်တဲ့နေရဝဲစူးရင်ရတော့နေရပါလေ
ဖျားเจ้าတွေမှာလူ9ယောက်ထက်ပူပြီးစုဝေးခွင့်မပြုတာဟာစစ်တပ်အနေနဲ့လုံခြုံရေးအကြောင်းပြပြီးလွတ်လပ်စွာကိုယ်ကွယ်ခွင့်ကိုဖိနှိပ်တင်းကျပ်နေတာဖြစ်တယ်လို့ချင်းလူခွင့်ရေးအဖွဲ့ကဆိုပါတယ်ဈေးဆိုင်တွေကိုကာလရှည်ကြာပိုက်ခိုင်းမယ်ဆိုရင်ပြည်သူတွေအနေနဲ့အခက်အခဲဖြစ်လာနိုင်ပြီးဆိုင်ခန်း9ရန်ခအပြင်လူလောင်ထားတဲ့ဂုံပစ္စည်းတွေလည်းပျက်စီးမှာကိုဆိုင်ပိုင်ရှင်တွေကစိုးရိမ်နေကြပါတယ်ချင်းကကွယ်တပ်ဖွဲ့ CDF ဟာခါဟာဟာခါတမျိုးလုံးကိုထိန်းချုပ်နိုင်ရေးအတွက်ရုံးတောင်စစ်စင်ရေးကိုပေါ်ဆောင်နေပြီးဧပြီလ12ရက်နေ့ကစစ်ကောင်စီခန့်ဝင်ကြီးတွေစီးလာတဲ့ရင်တန်းကိုရုံးတွေနဲ့တိုက်ခိုက်ခဲ့ရမှာလူမှုရေးနဲ့စီးပွဲဝင်ကြီးအပါအဝင်6ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ခင်ဗျာ
မွန်ကရင် PDF ဒေါ်လာရေးပူပေါင်းတပ်ဖွဲ့တွေလှုပ်ရှားနေကြတဲ့မွန်ပြည်နယ်ကြိုင်မယောမြို့နယ်ထဲစစ်ကောင်စီရဲ့ကြီးရည်လေစစ်ကြောင်းတွေကအခုရက်ပိုင်းအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်လာပါတယ်။ရွာသားတွေကတော့အိမ်ဆောက်လောက်ပဲခြံထားခဲ့ပြီးစစ်ဘေးရှောင်နေကြပါတယ်။ရမင်းကအစူးစီးတင်ဆက်ထားပါတယ်ရှင်
။ဓမ္မတန်ရွာနဲ့နီးတဝိုက်မှာ AB 22ရက်နေ့မနေ့ပိုင်းကတည်းကစစ်ကောင်စီတပ်နဲ့၃နိုင်ရီကြာလောက်တိုက်ပွဲပြင်းထန်ဖြစ်ပေါ်ခဲ့ပြီးတော်လာရေးပူပေါင်းတပ်ဖွဲ့တွေကရွာတွေကနေဆုတ်ခွာခဲ့တယ်လို့မွန်ပြည်တပ်ပါတီစစ်အာဏာရှင်တိုက်ဖြတ်ရေးအဖွဲ့ NNSP AD ပြောခွေရနန်ပညာမောင်ကအခုလိုပြောပါတယ်
ဘာလို့ဒုစရစင်သူစစ်စင်တဲ့အချိန်မှာဒီကြီးတက်တမကဘာလို့ဒီရေကဒီရေချောင်းကနေဖြစ်တယ်ဘာလို့ဒီလေချောင်းကနေဖြစ်တယ်တန်ချက်ကကားလည်းပါလို့လားကျွန်တော်ပူပေါင်းတပ်ဖွဲ့နဲ့တိုက်ပွဲဖြစ်တဲ့ကစိန်နိုင်ခွဲအထိပေါ့နော်အမှကျွန်တော်ဒီကျွန်တော်ပူပေါင်းတပ်ဖွဲ့ကနေကျွန်တော်ဆုတ်ပစ်လိုက်ရတဲ့အနေအထားမျိုးဖြစ်တယ်လောလောဆယ်မှာလူတက္ကသရစတတိကတမတာမှာဟိုရှိနေတဲ့အနေအထားမျိုးပေါ့
ဒီတိုက်ပွဲမှာစစ်ကောင်စီဘက်ကရောတော်လှန်ရေးပူပေါင်းတပ်ဖွဲ့တွေကပါနှစ်ဖက်စလုံးထိခိုက်တိုက်စုံမှုတွေရှိခဲ့ပေမဲ့အတိအကျကိုတော့မသိရသေးပါဘူး။ဓမ္မတရွာတဲကိုအမြောက်တွေလက်နက်ကြီးတွေကြားရပွားကွယ်လို့အိမ်တွေမိထက်လောင်ကုန်ပြီလို့ဓမ္မတရွာသားတယောက်ကမောမာတာနဲ့အခုလိုပြောပါဗျ
။ block တဲ့မင်းတွေလည်းထပ်တာပလွန်တို့ဒုကွမ်းကလေးညတော့ကဓမ္မတ
ရွာအိမ်တွေကမိထက်လောင်ပြန်တယ်အဲ့နဲ့ကြီးတို့လည်းအဆက်မပြတ်ကြနေတော့တိုက်ပွဲလည်းအပြင်းထန်ဖြစ်နေတော့တော်လည်းရင်တပ်ဖွဲ့တွေအားလုံးရွာတွေကနေထွက်သွားရတယ်။လေချောင်းတိုက်ခိုက်မှုတွေအမြောက်တွေနဲ့လမ်းပြင်မှာကိုလည်းဆွေးနေတာကြောင့်ရွာသားတွေကသူ့ပုံစံနဲ့သူကော့ပလိုင်း၊ကော့ဘိန်း၊ကော့ပေါက်မင်းရွာကအတိအိမ်တွေမှာသွားပြီးခုလုံနေရတယ်။ဓမ္မသက်ရွာမှာလည်းလူမချန်တော့ပါဘူး။တောင်တွေကူးတွေရွာဒီဘက်မှာစစ်ဘေးထွက်ပြေးနေကြရပြီ။
ရွာထဲမှာတော့အိမ်ဆောင်လောက်ပဲခြံထားခဲ့ပြီးအားလုံးကဘေးလွတ်ရာကိုစစ်ဘေးရှောင်ကုန်ကြပါတယ်။မွန်ကရင်နယ်စပ်စစ်ရေးကဲခတ်လေးလာသူတယောက်ကလည်းအခုလိုပြောပါတယ်
။တန်ကလောင်လောက်မှာသူတို့ပြန်ထိုင်နေတယ်တဲ့။မနေ့ညနေကခလေးတွေကားသုံးစင်းဝင်လာတာတည်ရလို့ဆိုပြီးတော့ဒီကောင်တွေအိမ်မှာလေရင်နဲ့ပြစ်တယ်အမြောင်းနဲ့လှမ်းထုတာအဲ့ထုတော့မှရွာအကုန်လုံးထွက်ပြေးကုန်ကြတော့ပေါ့။အခုကော့ဘေးမှာလည်းမရှိတော့ဘူးဓမ္မသားမှာလည်းဒီဘက်ကော့အကုန်လုံးမရှိတော့အိမ်ဆောင်လောက်ပဲရှိကြတော့တယ်။
ရော်ရီမျိုးကိုတွားနေတဲ့စစ်ကောင်စီလက်အောက်ခံတမ55တပ်ဖွဲ့တွေဟာဒေါနာတောင်ကြီးမှာပဲပိတ်မိနေပါတယ်။သူ့ရဲ့နောက်ချံစစ်ကြောင်းတွေကတော့မော်လမြိုင်မြို့နားတစ်ဝိုက်ကိုတော်လိုင်းရေးပူပေါင်းတပ်ဖွဲ့တွေဝင်မလာနိုင်အောင်ကြီးရည်လေးစစ်ကောင်စီတပ်တွေနဲ့ပိတ်ဆို့လှုပ်ရှားနေတယ်လို့မြေပြင်သတင်းရင်းမြစ်တွေကပြောပါတယ
်။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ။
ကျမ်းမာရေးအရာဆိုတဲ့အကြောင်းပြချက်နဲ့ဦးဟင်နရီဘန်ချူကိုဒုသမရနေရာကနေအနာပေးလိုက်တယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်။ပုတ်တဟူးနေ့မှာတော့ကချင်ပြည်နယ်ဖားကတ်မြို့နယ်ဆယ်စင်းရွာကစစ်တပ်စခန်းကို KIA နဲ့ပူးပေါင်းတပ်တွေကအပိသက်တိုက်ခိုက်သိမ်းပိုက်လိုက်ပါတယ
်။တရရှိနဲ့အခုနားဆင်နေကြတာကတော့နဇက်ဒီတာကတိုင်းသားသတင်းတော့တွေရနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအာမီပ
ါ။နဇက်ဒီတာတိုင်းရင်သတင်းတော့တွေစုစည်းတင်ပြပေးနေတဲ့တိုင်းရင်သတင်းလောအစီအစဉ်ဖြစ်ပါတယ်ရှင်။ဒီအစီအစဉ်နဲ့တူ VOA ကထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်ပါတွေကိုတော့ VOA ရဲ့ website လိပ်စာ burmese.voanews.com အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ်။ထိတ်တန့်သတင်းတွေကိုတော့စာသားနဲ့လည်းဖော်ပြပေးထားပါတယ်ရှင်။ကျမတို့ရဲ့ဒီကြာသပတေးညရေဒီယိုအစီအစဉ်တွေကိုည10:00နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။အခုတော့သတင်းချင်းချုပ်ကိုမဆုမြတ်မို့တက်လက်ပြောပြပါအောင်မယ်ရှင်။
အမေရိကန်နိုင်ငံသားဝင်ကြီးအန်သနီဘလင်ကင်ဟာတရုတ်နိုင်ငံဘေကျင်းမြို့တော်ကိုဒီကနေ့ညနေရောက်သွားပြီးတော့မနက်ဖြန်ကြလို့ရှင်တော့တရုတ်ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိနေပါတယ်။ဒီနေ့အစောပိုင်းတုန်းကဒီဘန်ဒါရီအချက်ချာကြတဲ့ရှန်ဟိုင်းမြို့မှာဒေသခံအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပါတယ်။တရုတ်ကွန်မြူနတီပါတီအတွင်းရေးမှူးချန်ချန်းနဲ့တွေ့ဆုံစမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးဟာအရေးကြီးတဲ့အကြောင်းပြောကြားခဲ့ပါတယ်။ဒီတရုတ်နဲ့အမေရိကန်ကြားမျှတတဲ့စီးပွားပိုင်ဆိုင်မှုမျိုးလိုလားသလိုတရုတ်နိုင်ငံတွေကအမေရိကန်စီးပွားရေးလုပ်ငန်းတွေအနေနဲ့တရုတ်လုပ်ငန်းတွေနဲ့မျက်မျှတတာပြိုင်ဆိုင်နိုင်တဲ့အခြေအနေရှိဖို့အရေးကြီးတဲ့အကြောင်းဝန်ကြီးကဒီဆွေးနွေးပွဲအတွင်းမှာအလေးထားပြောခဲ့တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရမက်သျူးမီလာကသတင်းတောက်တွေကိုပြောပြပါဗျ။ဂါဇာဒေသကပါလက်စတိုင်းပြည်သူတွေအရေးတောင်းဆိုဆန္ဒပြမှုတွေဟာအမေရိကန်ပြည်ထောင်စုတဝန်တက္ကသိုလ်ကြီးတွေမှာပို့ပြီးတော့ကျေပြန့်လာနေတာနဲ့အတူပုတ်ထုနေတော့ကတော့တက္ကသိုလ်တချို့မှာចောင်းသားတွေဖမ်းဆီးခံခဲ့ရပါတယ်။ Southern California တက္ကသိုလ်ရဲ့ဒီ Los Angeles မြို့ចောင်းဝန်းထဲမှာကျူးကျော်မှုနဲ့63ယောက်ကိုဖမ်းဆီးခဲ့တယ်လို့ LA ရဲဌာနကလူမှုကွန်ရက်ပေါ်မှာရေးတင်ပါတယ်။ ဆန္ဒပြပွဲကနေဖြတ်စည်းတာတွေထိတိုက်တွေးမှုတွေဖြစ်လာတယ်လို့ဆိုပြီးကျောင်းအနာပိုင်းတွေကလည်းပင်မကျောင်းပရဝံကိုဗိုလ်ထုနေညနေပိုင်းကစလို့ပိတ်ထားပါတယ်။တခါအော့စတင်မျိုးကတက်ဆက်စ်လက်ကတော်မှာလည်းဗိုလ်ထုနေတုန်းကကျောင်းသားတွေကျောင်းဝင်းနဲ့ချီတက်မသွားနိုင်အောင်လို့ဒေသန္တရရဲတပ်ဖွဲ့နဲ့အပြည်နယ်ရဲတပ်ဖွဲ့ဝင်တွေကတန်းစီပြီးတော့တားဆီးခဲ့ပါတယ်။အဲဒီကနေဆန္ဒပြသူတွေနဲ့ရဲတွေထိတိုက်တွေးခဲ့ပြီး34ယောက်ဖမ်းဆီးခံရတယ်လို့တက်ဆက်စ်ပြည်နယ်အများပြည်သူဘေးကင်းလုံခြုံရေးဆိုင်ရာဌာနကဒီ X ပေါ်မှာကြည့်ပါတယ်အမေရိကန်တဝန်ဆန္ဒပြမှုတွေကျပြနေတာမှာဒီ Harvard Brown နဲ့ MIT နီးပညာတက္ကသိုလ်တွေမှာလည်းဆန္ဒပြသူတွေစခန်းချပြီးတော့ဆန္ဒပြနေကြပါတယ်ရှင
်တရင်ချင်းချုပ်ကိုမဆွမျက်မှုပြပြပေးခဲ့တာပါရှင် April 25ကြာတာရင်းညရေဒီယိုစီစဉ်တွေကတော့ဒီလောက်ပါပဲဒီညအတွက်စီစဉ်ထုတ်လို့ရင်မှုကအလိမ္မာဖြစ်ပြီးတော့စပန်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ Robert Best တို့ဖြစ်ပါတယ်ကျမတို့ရဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32နဲ့51ကနေထုတ်လွှင့်ပေးခဲ့တာပါရှင်။ VA အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။ BN ရဲ့အတွေ့အကြုံကနေကင်ဝေးကြပါစေရှင်။ကျမခင်ဗျူထွေးပါ This program.